Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အတန်ရဲ့2025ခုနှစ် February 28ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ Kilometer 1925 30ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနဲ့အမေရိကန်သမ္မတတို့ဒီကနေ့ဝါရှင်တန် DC မှာတွေ့ဆုံကြပါမယ်ထိုင်းတရုတ်နဲ့မြန်မာတို့တွေ့ဆုံပြီးအွန်လိုင်းငွေလေကိုင်းကထိန်းထားတဲ့ဝန်ထမ်းတွေပြန်ပေါ်ရေးဆွေးနွေးကြကြပါတယ်ခရင်ပြည်နယ်အတွင်းမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ထိုင်းကနေဆက်မှာတိုက်လေရင်နေနဲ့ခင်းလဲခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမြင့်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုဇော်ဝင်လိုက်အခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်သတင်းဖိနှိပ်ခံရတဲ့အထက်မြန်မာပါတဲ့မဲခေါင်မျိုးဝန်ဒေတာပါဝင်နေပါတယ်။နောက်တနင်္သာရီတိုင်းစစ်ပေးရှောင်တွေကတော့စစ်သားစုဆောင်ခံရတာမှာဒေတာကံက
မဲဆွဲခိုင်းပြီးတော့ဟိုစစ်မှုခံခိုင်းဖို့လုတဲ့ခါမျိုးတွေတော့တော့ဆွလို့နေကြတာ။သူတို့ရဲ့နယ်ဘက်ကနေပြီးတော့စစ်ရှောင်မျိုးစုတွေပေါ့ဗျာ။အဲလိုမျိုးဆိုလို့ရှိရင်လည်းပဲဒီအစင်းတုံးပြပြီးတော့ခါတဲ့စစ်သားမျိုးတွေကဟိုတော့ဆွတွေ့ရတယ်ဗျာ
။နောက်အမေရိကန်သမ္မတကတော့တရားမဝင်ရွှေ့ပြောင်းနေထိုင်သူတောင်းချီကိုဂွန်တာနာမိုဘေးစခန်းကိုပို့ဖို့စီစဉ်ထားပါတယ်။ဒီသတင်းလွှာတွေပြီးမှတော့သောကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာနောက်သုတဆောင်လေအမေရိကန်တခွန်းနဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုစက်တိုက်နှဆိုင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုကိုစော်ဝင်းလိုင်လည်းပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ် KS တိုင်မာတို့ February 29ရက်နေ့ကြာသပတေးနေ့ကအင်ပီရောမှာတွေ့ဆုံပြီးယူကရိန်းစစ်ပွဲနဲ့နိုင်ငံကုန်သွယ်ရေးကိစ္စရပ်တွေကိုဆွေးနွေးကြပါတယ်သမ္မတထရမ့်ကဥရောပနိုင်ငံတွေအပေါ်ခွန်တိုးခေါက်ခံဖို့ချင်းချောင်နေသလိုဥရောပလုံခြုံရေးအတွက်အမေရိကန်အပေါ်တိတ်အာမကိုဖို့ပြောဆိုနေချိန်မှာအခုလိုခေါင်းဆောင်တို့တွေ့ဆုံကြတာဖြစ်ပါတယ်။ဝန်ကြီးချုပ်စတာမာနဲ့တွေ့ဆုံချိန်မှာသမ္မတထရမ့်ကရုရှား-ယူကရိန်းငြိမ်းချမ်းရေးသဘောတူညီမှုရဖို့အစ်စ်မြင့်ဆွေးနွေးမှုတွေပြုလုပ်နေတဲ့အကြောင်းနဲ့ဒီဆွေးနွေးမှုတွေမှာရုရှားနဲ့ယက်တီချက်နဲ့ပတ်သက်လို့ချီးကျူးပြောဆိုခဲ့ပါတယ်။ရုရှား-ယူကရိန်းငြိမ်းချမ်းရေးအတွက်အားဖြစ်ပေးမယ့်ဥရောပငြိမ်းချမ်းရေးထိန်တတ်တွေကိုအမေရိကန်ကလုံခြုံရေးအကူအညီပေးဖို့ဝန်ကြီးချုပ်စတာမာကတိုက်တွန်းထားတာပါအမေရိကန်ကတော့ယူကရိန်းလုံခြုံရေးအပါအဝင်ဥရောပငြိမ်းချမ်းရေးထိန်တတ်တွေလုံခြုံရေးပံ့ပိုးဖို့အာမခံမပေးထားပါဘူးဥရောပမဟာမိတ်နိုင်ငံတွေအကြမ်းမှာယူကရိန်းကိုတတ်သားဆက်ပြီးဆစ်လို့ရင်းနဲ့ပတ်သက်လို့သဘောထားကွဲနေစေဖြစ်ပါတယ်ငြိမ်းချမ်းရေးသဘောတူညီချက်အတွေ့အမေရိကန်ကထောက်ခံပံ့ပိုးပေးမှာသာဗြိတိန်ကလက်ခံမှာဖြစ်ကြောင်းလည်းဗြိတိန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းနဲ့အမေရိကန်သမ္မတတို့အမျိုးရှားတပ်ထုတူဖော်ရေးအင်ပီရောမှာဒီနေ့တွေ့ဆုံပြီးလက်မှတ်ထိုးဖို့ရှိနေပါတယ်။ရုရှားရဲ့ကြီးကြပ်စစ်ကိုခုခံတိုက်ခိုက်ရေးမှာအမေရိကန်ရဲ့အကူအညီတွေပြန်ရနိုင်ဖို့မျှော်လင့်ချိန်နဲ့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီနေ့ February 28ရက်နေ့အင်ပီရောမှာတွေ့ဆုံပြီးယူကရိန်းကမျိုးရှားတပ်ထုတူဖော်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ရှိတာပါ။မျိုးရှားတပ်ထုစီမံကိန်းနဲ့ပတ်သက်တဲ့သဘောတူညီချက်ကတော့ရပြီဖြစ်ပေမဲ့ယူကရိန်းဆိုရအတွက်ရေးပါလွန်တဲ့ကိစ္စအဖြစ်ရှုမြင်ထားတဲ့ယူကရိန်းလုံခြုံရေးနဲ့ပတ်သက်ပြီးအမေရိကန်ကအာမခံပေးဖို့ကိစ္စအတွက်ဆက်လက်ဆွေးနွေးမှာဖြစ်တယ်လို့သမ္မတဇယ်လန်စကီကကီးမြို့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။မြေရှားသတ္တုတူဖော်ရေးသဘောတူညီချက်ကြောင့်တော့အမေရိကန်အနေနဲ့ယူကရိန်းကိုထောက်ပံ့ပေးထားတဲ့စည်းရေးအကူအညီကုန်ကျစရိတ်တွေပြန်ကာမိမှာလည်းဖြစ်ပါတယ်။ရုရှားတွေသိမ့်ပိတ်ထားတဲ့နယ်မြေကိုပြန်လည်ထိန်းချုပ်ဖို့ယူကရိန်းကကြိုးစားတာမှာသမ္မတထရမ့်ကထောက်ခံလာလိမ့်မယ်လို့လည်းယူကရိန်းကမျှော်လင့်နေပါတယ်။ဒါအပြင်အခုသဘောတူညီချက်ကြောင့်အမေရိကန်ကွန်ဂရက်လွှတ်တော်ကယူကရိန်းအတွက်နောက်ထပ်အကူအညီတွေပေးလာမယ်လို့လည်းမျှော်လင့်နေကြပါတယ်။အခုလိုအချိန်မှာနိုင်ငံတကာနဲ့မဟာဗျော်လစ်လိုက်ဌာန CSIS ကတော့ယူကရိန်းအတွက်ကွန်ဂရက်ဆာချမှတ်ပေးခဲ့တဲ့ထောက်ပံ့ငွေ3ပုံ2ပုံအထိကိုယူကရိန်းကိုပေးထားတာဖြစ်ပေမဲ့အမေရိကန်နိုင်ငံထဲမှာပဲပြန်လည်သုံးစွဲခဲ့တာဖြစ်တယ်လို့မနစ်ကထုတ်ပြန်ခဲ့တဲ့အစိုးရကမှထောက်ပြထားပါတယ်ခင်ဗျာ။
ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေကကွန်ပစ္စည်းတွေပေါ်အမေရိကန်ပြည်ထောင်စုကသွင်းကုန်အခွန်ကိုအစီအစဉ်အတိုင်းရှေ့သတင်းပတ်အင်ကာနေမလ4ရက်နေ့ကစပြီးတော့ကောက်ခံသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။တရုတ်ကွန်ပစ္စည်းတွေပေါ်အရင်ပြောထားတဲ့အတိုင်းဆယ်ရာခိုင်နှုန်းအပြင်နောက်ထပ်ဆယ်ရာခိုင်နှုန်းတိုးကောက်မယ်လို့ Truth Social ပေါ်မှာကြာသပတေးနေ့ကရေးသားခဲ့တဲ့အပေါ်တရုတ်ကပြည်မြင့်ဌာနကန့်ကွက်ပြီးသူ့အကျိုးစီးပွားအတွက်ကာကွယ်သွားမယ်လို့တရုတ်နိုင်ငံရေးဌာနကတုံ့ပြန်လိုက်ပါတယ်။
威胁对中国输美产品加征关税， 中方对此强烈不满。
反正呢，别在那个江边边，美国我报你的第二公平系列报，看多高买了，美国啊，清朝那边嘛呗。第六页报，第二个啊，龙王们接纳的喽，边谈是吧？赶快把嘞，看多高比工作也是比不会比昂楼大哈，不都这么就没事无事了？第二个啊，渐渐表差比批把来喽。第二个人家一谈那表婚呀，领奖啊，这个呢，金把嘞，帮忙的人在心里我准表到了吧？没事我透露呀，马太对你的，反正呢，是的。American de lengwen ni da go ma ta si lo so bi ti yok nangan da ma ka Mexico ne Canada de go le le ne de ti ya mwen wen la tu de go ma ta si lo so bi twin gon akon 25 ya khan no kaok khan me lo tamara thwa nga February la de ga jin nya tha da phit par de Mexico ne Canada bak ka lung jun yi twin myin pe ka da chaung twin gon akon kaok khan mu go tala sain tha lite da phit par be da ba me tala pi me မလာလေးရက်နေ့မှာတွင်းကုံကောက်ခံမှုအစီအစဉ်တွေကိုမူလအတိုင်းဆက်လုပ်သွားမယ်လို့သမရထရန့်ကအကြာသပတေးနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
။ထိုင်းမှာတော့အမေရိကန်နိုင်ငံသားတွေလုံခြုံရေးသတိရှိဖို့အမေရိကန်ဆရာကထုတ်ပြန်လိုက်ပါတယ်။ထိုင်းနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးသတိရှိကြဖို့ဘန်ကောက်မှာရှိတဲ့အမေရိကန်တန်ရုံးကလုံခြုံရေးသတိပေးချက်ဒီနေ့ထုတ်ပြန်လိုက်တာပါ။ထိုင်းနိုင်ငံကိုထွက်ပြေးလာကြတဲ့ဝီဂါ45ယောက်ကိုတရုတ်လက်ကိုထိုင်းဆရာကလွှဲပြောင်းပေးခဲ့ပြီးတဲ့နောက်မှာအမေရိကန်တန်ရုံးကအခုလိုသတိပေးချက်ထုတ်လိုက်တာပါ။အရင်ကအလားတူလွှဲပြောင်းမှုလုပ်ခဲ့ပြီးတဲ့နောက်လက်တုံ့ပြန်တဲ့အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့မှုတွေလို့လည်းဒီတန်ရုံးထုတ်ပြန်ချက်မှာသတိပေးထားပါဗျ။2015ခုနှစ်ကအလားတူဝီကာတွေကိုနေရပြန်ပို့ခဲ့ပြီးမကြာခင်ဘန်ကောက်မြို့လယ်ကတရုတ်ခီးသွားတွေအသွားလာများတဲ့အီရဝန်လေးမျက်နှာဖျားမှဘုံးပေါက်ခွဲတိုက်ခိုက်ခဲ့ကလူ20လောက်သေဆုံးပြီး125ယောက်ထိခိုက်ဒဏ်ရာရခဲ့ဘူးတာကိုထုတ်ပြန်ချက်မှာထောက်ပြထားပါဗျ။ဒါကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ကမ္ဘာလှည့်ခီးသွားတွေအသွားများတဲ့နေရာတွေလူစီကားတဲ့နေရာတွေသွားရင်အထူးသတိရှိကြဖို့တန်ရုံးကအကြံပြုထားပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ19kHz 15653 25kHz 11883အိုက်တိုမီတာ30ကီလိုဟတ်ဇ်6963တို့အပြင်စနေတနင်္ဂနွေတွေမှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။ကရင်နယ်ခြားဆောင် BGF တပ်တွေလက်ထက်မှာတောင်းတင်နေကြတဲ့နိုင်ငံခြားသားထောင်နဲ့ချီကိုထိုင်းနိုင်ငံကတဆင့်နေရပြန်ပို့ပေးဖို့မြန်မာတရုတ်နိုင်ငံတို့နဲ့သဘောတူလိုက်တယ်လို့ထိုင်းအစိုးရကပြောကြားလိုက်ပါတယ်။နိုင်ငံဖြတ်ကျော်ရာဇဝတ်မှုတပ်ဖြတ်ရေးအစီအစဉ်တည်တည်တည်တာအဖြစ်နဲ့မြောက်ရီမြို့တဲကလောင်ကစားလုပ်ငန်းတွေအွန်လိုင်းငွေလင်ကိုင်းတွေကနေကဲတင်ထားတဲ့တရုတ်နိုင်ငံသား9000ကိုတစ်နေ့ကို1000နှုန်းနဲ့ရှေ့တရင်မကစပြီးတော့နေရပြန်ပို့ရေးအစီအစဉ်စတင်မယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရနီကွန်ဒက်ပါလာကူရာကဒီကနေ့ February 28နေ့မှာသတင်းတော်တွေကိုပြောလိုက်ပါတယ်။တရုတ်ပြည်သူလုံခြုံရေးလက်ထောက်ဝန်ကြီးလျိုယုတ်ချီနဲ့မြန်မာပြည်ထောင်ဒုတိယဝန်ကြီးဦးအောင်ကျော်ကျော်တို့ထိုင်းနိုင်ငံရဲ့ဝန်ကြီးမာရစ်ဆန်ဂျာပွန်ဆာရိုဒီကနေ့တွေ့ဆုံအပြီးမှာအခုလိုပြောကြခဲ့တာဖြစ်ပါတယ်ထိုင်းနယ်စပ်မြန်မာနိုင်ငံအတွင်းအွန်လိုင်းငွေကြေးလိမ်လည်ခိုင်းနေမှုလို့ပေါ်လာပြီးထောင်နဲ့ချီတဲ့နိုင်ငံသားတွေကိုလစာကောင်းကောင်းပေးမယ်ဆိုတဲ့မလုံးနဲ့ဖြားရောင်ခေါ်ဆောင်ခဲ့ပါတယ်တချို့ဟာတစားကန်တပွဲထင်းထင်းခံခဲ့ရပြီးသူတို့ဆန္ဒမပါဘဲအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုအဓမ္မခိုင်းစေခံနေကြရတယ်လို့ပြောပါတယ်တရုတ်နဲ့ထိုင်းနိုင်ငံတို့ရဲ့ဖိအားပေးမှုတွေကြောင့်မြဝတီရှိကုတ်ကိုအနီးဝန်းကျင်မှာရှိတဲ့ငွေလိမ်ခိုင်းတွေရဲ့အဆောက်အုံတွေကိုကရင် BGF တပ်တွေကဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်နိုင်ငံပေါင်း30နီးပါးကအလုလုနေသူ9000ကျော်ကိုကယ်ထုတ်ထားပါတယ်အဲ့ဒီထက်မှာတရုတ်နိုင်ငံသား9000နီးပါးပါဝင်တယ်လို့ထိုင်းမီဒီယာတွေမှာဖော်ပြကြပါတယ်ပြီးခဲ့တဲ့သတင်းဘက်ကစလို့မြန်မာဘက်ကတရုတ်နိုင်ငံသားယာနဲ့ချီကိုထိုင်းနိုင်ငံဘက်ကိုပို့ဆောင်ခဲ့ပါတယ်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံဆိုရတို့အစီအစဉ်နဲ့တရုတ်နိုင်ငံသား600တဲ့မင်းကိုလည်းမဲဆောက်နိုင်ငံတကာလေးစစ်ကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့ပြီးဖြစ်ပါတယ်ဖေဖော်ဝါရီ28ရက်ကြာသပတေးနေ့ကလည်းအင်ဒိုနီးရှား100နီးပါးကိုထိုင်းကတဆင့်ပြန်ပို့ပေးခဲ့ပါတယ်မြန်မာနိုင်ငံကအွန်လိုင်းငွေလင်ခိုင်းနေမှာအလုလုနေကြသူ3,200လောက်ရှိနေကြောင်းကုလသမဂ္ဂကခန့်မှန်းထားပြီးအများစုဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ထိုင်းဝန်ကြီးချုပ်ကပဲကြားဖြတ်နေနေရတဲ့ဒီဂိုင်းတွေရဲ့ဘန်ကောက်သန်းချီအထီကိုပိတ်ပစ်နိုင်ခဲ့တယ်လို့ပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဖက်ဒရယ်ရှင်နာဝတ်ကထိုင်းစုရဲ့အွန်လိုင်းငွေလိမ်ချေလိမ်လည်တဲ့လုပ်ငန်းနေနေရဟာလမ်းကြောင်းမှန်ပေါ်ရောက်နေပြီးကြားဖြတ်ဂိုင်းတွေအသုံးပြုတဲ့သန်းနဲ့ချီတဲ့ဘန်ကောက်တွေကိုပိတ်ပစ်နိုင်ခဲ့တယ်လို့မနေ့ကထိုင်းအောက်လွှတ်တော်မှာပြောသွားခဲ့တာပါ။ဝန်ကြီးချုပ်တာဝန်ယူပြီးပထမဆုံးအကြိမ်လွှတ်တော်တွင်မြန်မြန်ချက်တွေကိုဖြေရမှာ ထိုင်းနယ်စပ်မြန်မာနိုင်ငံဘက်ကတရားမဝင်လောင်းကစားလုပ်ငန်းတွေနှိမ်နင်းတဲ့အခြေအနေတွေကိုထိုင်းဝန်ကြီးချုပ်ကရှင်းလင်းသွားခဲ့တယ်လို့ Bangkok Post သတင်းစာမှာရှင်းတာဖော်ပြခဲ့ပါတယ်။ online ဝေချေလင်းလေတဲ့သူတွေဖွင့်ထားတဲ့ Bangkok တသန်း9သိန်း2000လောက်ထိကိုပိတ်ပစ်ခဲ့တယ်လို့ဆက်သွယ်ရေး SIM ကန်2သန်း4သိန်းလောက်ကိုထိုင်းဆွေရကပယ်ဖျက်နိုင်ခဲ့ကြောင်းဝန်ကြီးချုပ်ဖေထွန်ထံကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ကရင်မျိုးသားလွတ်မြောက်ရေးတက်မတော် KNLA နဲ့မြန်မာစစ်တပ်အကြမ်းမနစ်ဖေဖော်ဝါရီလ28ရက်နေ့မနေ့ကတိုက်ပွဲဖြစ်ပွားပြီးဒေသကနေထိုင်းနေဆက်ကိုထွက်ပြေးလာကြတဲ့အတွက်ထိုင်းလေတပ် F-16 တိုက်လေယာဉ်နှစ်စီးနေဆက်ကိုကင်းလဲဖို့ဆီလွတ်ခဲ့ပါတယ်။ KNLA နဲ့မြန်မာစစ်တပ်အကြမ်းအပြန်အလှန် drone ယာဉ်တွေနဲ့ဘုံးတွေကျဲပြီးတိုက်ခတ်ခဲ့တဲ့အကြောင်း The Nation သတင်းစာမှာရေးသားထားပါတယ်။ထိုင်းမြန်မာနေဆက်ကင်းပြင်းတဲ့အတွင်းစစ်ကောင်စီခလာရ31ဘလူးတူးစစ်စခန်းကို KNLA ကရင်လွမြောက်ရေးတပ်မတော်နဲ့ပူးပေါင်းတပ်တွေက drone ယာဉ်တွေသုံးပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ဒေသခံသတင်းတွေမှာဖော်ပြပါဗျ။မြန်မာစစ်တပ်က YAK-130 တိုက်လေယာဉ်ဆီလွတ်ပြီး KNLA ထိ ंछ ုပ်ဒေသကိုဘုံးကျဲတိုက်ခိုက်ပြီးထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာသေးပါဘူး။တိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းကဒေသခံ100လောက်ထိုင်းနယ်ဇက်ကိုထွက်ပြေးကြတဲ့အကြောင်းသတင်းတွေမှာရေးပါတယ်။ထိုင်းနိုင်ငံရဲ့တပ်ဖွဲ့စစ်တပ်ဆီလွတ်ပြီးလုံခြုံရေးတာဝန်ယူဖို့နဲ့လူသားချင်းစာနာမှုအကူအညီပေးရေးအတွက်လိုအပ်တာတွေလှုပ်ဆောင်မှုပြင်ဆင်တဲ့အကြောင်းလဲ The Nation သတင်းစာမှာရေးပါတယ်ခင်ဗျာ
။ကွန်ပျူတာအချက်အလက်တွေခိုးယူပြီးငွေအကြီးအကျယ်လိမ်တာနဲ့တန်လျာရှိတဲ့စင်ကာပူနိုင်ငံသားကိုထိုင်းကဖမ်းလိုက်ပါပြီ။ထိုင်းနိုင်ငံနဲ့နိုင်ငံပေါင်းစုံကကုမ္ပဏီတွေစီကအချက်အလက်တွေခိုးယူပြီးငွေကြီးအမြောက်များရယူခဲ့တယ်လို့တန်လျာရှိတဲ့စင်ကာပူနိုင်ငံသားအသက်39နှစ်အရွယ်လူတူးကိုထိုင်းရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ကြတာရင်းတွေကကြေညာလိုက်တာပါ။extreme ကိုရကနေထိုင်းကုမ္ပဏီတစ်ခုကိုချင်းချောက်ငွေတောင်းပြီးမပေးရင်သူ့ကုမ္ပဏီကဖောက်တယ်တွေရဲ့ကိုရေးချက်လက်တွေကိုထုတ်ဖော်ပြမယ်လို့ချင်းချောက်ခရကထိုင်းရတပ်ဖွဲ့ကစင်ကာပူရဲတွေနဲ့ပေါင်းပြီးရှာဖွေစုံစမ်းခဲ့တာပါချင်းဝေလို့လောလောဆယ်ထုတ်ဖော်ထားတဲ့စင်ကာပူနိုင်ငံသားဟာ Desordan Ghost R ဆိုပြီးလူတင်ပြတဲ့2020ခုနှစ်နောက်ပိုင်း online ကနေကုမ္ပဏီတွေရဲ့အချက်လက်တွေကိုခိုးယူသူနာမည်ကြီး hacker ရဲ့အကောင့်ပိုင်ရှင်ဖြစ်နေတာကြောင့်သူကိုဘန်ကောက်မြို့ရမ်ကန်ဟန်ဒေသကနေတခုမှဖမ်းဆီးခဲ့ပါတယ်။သူနဲ့အတူတမိုးကြီးကားတွေဖိုးတန်လက်ဆွဲတွေနဲ့ electronic ပစ္စည်းစုစုပေါင်းဘတ်10တန်ပိုထိုင်းရဲတွေကသိမ်းဆီးခဲ့ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေတောက်ကြညာသတင်းတွေကိုကိုစော်ဝင်လိုက်နေပြောပြခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့သတင်းဖိနှိပ်ခံရတဲ့အထက်မြန်မာပါတဲ့မဲကောင်မျိုးဝန်ဒေသပါဝင်နေတာပါသတင်းမီဒီယာတွေနှိပ်ကွပ်ခံရမှုအများစုနိုင်ငံတွေထဲမှာမဲကောင်မျိုးဝန်ဒေသနိုင်ငံတွေပါဝင်နေလို့လေ့လာသူတွေကပြောပါတယ်ဒီဒေသမှာသတင်းမီဒီယာလှုပ်လှုပ်ရှားတဲ့သတင်းသမားတချို့စုပေါင်းပြီးလေ့လာထားတဲ့စမ်းစစ်ချက်အစီရင်ခံစာကိုဘန်ကောက်မြို့ကနိုင်ငံခြားသတင်းတောက်များအသင်းမှကျင်းပခဲ့ပါတယ်မညညိုလင်းပြောပြပေးပါအောင်ခင်ဗျာ
မြေကောင်ဒေတာတဝမ်းမှာလွတ်လပ်တဲ့သတင်းမီဒီယာတွေပေါ်နှိပ်ကွပြီးအကျဉ်းချတာတွေကိုရေးသားဖော်ပြကြပြီးမြေကြီးလေးတဲ့ထောင်နဲ့ချမှတ်ခံခဲ့ရသူသတင်းသမားတွေဘလော့ဂါတွေရဲ့အနေအထားအမှန်နဲ့တရားရေးကိစ္စတွေမှာနည်းနည်းလေးပဲသိခွင့်ရတယ်လို့မြေကောင်ဒေတာမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးလေ့လာသူတွေသနာပြသူတွေကပြောပါတယ်ဒေတာဆိုင်ရာတာဝန်ခံတွေရဲ့မြေယာတွေသိမ်းယူမှုတွေအကြောင်းတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့ရာသွေးမှုတွေအကြောင်းနည်းနည်းလေးရေးသားဖော်ပြလိုက်တာနဲ့ထောင်နဲ့ကြီးကြီးမားမားချမှတ်တာတွေရှိနေတာကိုလည်းအစိုးရခံစားမှရေးသားထားတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံသားသတင်းတောင်များကလပ်မှာဖေဖော်ဝါရီလ28ရက်တောက်ကြနေ့ညနေကပြုလုပ်တဲ့မဲခေါင်မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာလွတ်လပ်သောမြန်မာသတင်းကောင်စီရဲ့အတွင်းရေးမှူးဦးတိုးစောလက်ကတော့မြန်မာသတင်းသမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်။
As an independent media inside Myanmar, because we've been deliberately targeted.
မြန်မာပြည်ရဲ့လွတ်လပ်တဲ့သတင်းမီဒီယာတွေဖို့စစ်တပ်ကဒုတိယမြောက်အာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလကစပြီးပြစ်မှတ်ထားဖိနှိပ်ခံခဲ့ရပါတယ်။အာဏာမသိမ်းခင်ကသတင်းမီဒီယာလွတ်လပ်ခွင့်ညွှန်ကိန်းမှာမြန်မာက139ဆင့်နဲ့ထိုင်းနဲ့တောင်တဆင့်သာပါသေးတယ်။နေစည်းမချသတင်းတောင်များအဖွဲ့ရဲ့လက်ရှိစည်းရုံးအရတော့နိုင်ငံ180မှာအခု183အထိကျဆင်းသွားတာပါ။ကျွန်တော်တို့နိုင်ငံမှာစစ်ကောင်စီလက်ထက်သတင်းသမား43ယောက်အကျဉ်းချခံထားရပြီး159ယောက်ဟာ2021ခရဲကဖမ်းခံထားရပါတယ်။ တင်းသမား၉ယောက်တည်ဆုံးခဲ့ရပါတယ်။တကယ်တော့၉ယောက်ထဲများတာပါ။တချို့ကထောင်ကားလွတ်ပြီး၃ရက်အကြာမှာတည်ဆုံးသွားတာလည်းရှိပါတယ်။တင်းမီဒီယာဌာန၁၈ခုလိုင်စင်တွေရုပ်သိမ်းခံခဲ့ရပါတယ်။စိုက်ဘာလုံခြုံရေးဥပဒေဆိုပြီးအင်တာနက်ဖြတ်တောက်ထားတာ VPN ကတ်တတာတွေလုတ်ခံထားရပါတယ်လို့ပြောဆိုသွားတာပ
ါ။
ကမ္ဘာပေါ်မှာတရင်သမားတွေကိုအပြင်းထန်ဆုံးထောင်ဒဏ်ချမှတ်တာအဆိုးဆုံးအဖြစ်ဗီယက်နမ်နိုင်ငံဟာအဆင့်188မှာရှိနေပြီးမြန်မာကတော့အဆင့်184မှာရှိပါတယ်။ဒါပေမဲ့မြန်မာဟာတရင်မီဒီယာတွေပေါ်အကြမ်းဖက်မှုထိတ်ဆုံးအဆင့်မှာရှိနေတဲ့နိုင်ငံတစ်ခုဖြစ်ပြီး2024ဒီဇင်ဘာအထိတရင်သမား16ယောက်ထဲမှနေထောင်ဒဏ်ချမှတ်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။လာအိုနိုင်ငံကလည်းမီဒီယာလုပ်ငန်းတွေအပေါ်အစိုးရရဲ့တင်းကြပ်ကန့်သတ်တာတွေအလုံဆုံးထဲမှာပါဝင်နေတာပါ။မေခေါင်ဒေသကနိုင်ငံတွေရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဟာကမ္ဘာအဆင့်တွေထဲမှာအနည်းဆုံးအဆင့်နေရာတွေမှာရှိနေတဲ့အချိန်မှာပဲဒီသုတေသနပြည့်ရဲ့အစီရင်ခံစာထုတ်ပြန်ပြောဆိုလာတာပါ။မေခေါင်ဒေသထဲမှာသတင်းမီဒီယာလွတ်လပ်ခွင့်တွေဆိုးလာတဲ့အပေါ်မီဒီယာနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်မှုတွေကြီးမားနေကြပါတယ်။Freedom House နဲ့နေစည်းမချသတင်းတောက်များအဖွဲ့တွေအပါအဝင်ကမ္ဘာသတင်းမီဒီယာလွတ်လပ်မှုစီးရင်မှာတော့ဒေသရင်းနိုင်ငံတွေရဲ့အဆင့်ကကျဆင်းနေပြီးမြန်မာ၊ဗီယက်နမ်နဲ့လာအိုဟာအနည်းဆုံးအဆင့်မှာရှိနေတာကိုလည်းပြသနေပါတယ်ရှင
်။တည်ဖိနှိပ်ခံရတဲ့အထက်မြန်မာပါတဲ့မဲခေါင်မြဝန်ဒေသပါဝင်နေတာမန်ညိုညိုလင်းပြောပြခဲ့တာပါ။အခုတော့မြန်မာကတနင်္သာရီတိုင်းစစ်ဘေးရှောင်တွေစစ်သားစုဆောင်ခံနေရတာပါ။တနင်္သာရီတိုင်းနဲ့စစ်ကောင်စီဆက်လက်အုပ်ချုပ်ထားနေတဲ့နေရာတွေမှာစစ်မှုထမ်းမှုအတွက်လူငယ်တွေကိုအတင်းအကျပ်ဖမ်းဆီးခေါ်ဆောင်ရတာတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေကြသူတွေကိုလည်းအစင်းစစ်ပြီးစစ်ကောင်စီကဖမ်းဆီးနေတယ်လို့ပြောပါတယ်။တနင်္သာရီတိုင်းနဲ့ကစစ်သားစုဆောင်နေတဲ့ဒီအခြေအနေသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ။
ပြည်သူ့ကာကွယ်ရေးအဖွဲ့တွေနေရာတော်တော်များများစိုးမိုးထားတဲ့တနင်္သာရီတိုင်းထဲမှာစစ်ကောင်စီဆက်လက်အုပ်ချုပ်ထားတဲ့နေရာတွေမှာတော့စစ်သားစုဆောင်မှုတွေလုပ်နေပါတယ်။တိုက်ပွဲဖြစ်တဲ့နေရာတွေကနေစစ်ဘေးရှောင်လာသူတွေကိုတော့အစည်းအဝေးဆက်ပြီးတော့စစ်မှုရမ်းဖို့ခေါ်သွားတယ်လို့ဒဝဲဒေသခံတယောက်ကပြောပြပါတယ်
။ဗရမီစစ်ကောင်စီကတော့ခုနကပတ်စင်ဟင်းကဆော့ပြီးတော့ဗျာအခုပတ်စင်ကိုလုံးထိဒီရက်ွက်ထဲမှာလိုက်ဖမ်းတဲ့ဟာမျိုးတွေပြီးတော့ရက်ွက်အုပ်ချုပ်မှုရှိတဲ့ရက်ွက်တွေဆိုလို့ရှိရင်တို့မဲဖောက်ခိုက်တဲ့ဟာမျိုးတွေဗျာမဲဆွဲခိုက်ပြီးတော့ဟာစစ်မှုထမ်းခိုက်ဖို့လုတ်တဲ့ဟာမျိုးတွေတော့တောက်ချက်လို့နေကြကြာပြီးတော့နောက်တစ်ခုကပါလဲဆိုတော့သူတို့ရဲ့နယ်ဘက်ကနေပြီးတော့ဆင့်ဆောင်တဲ့ဟိုဟာဒီမိသားစုတွေပေါ့ဗျာအဲ့လိုမျိုးဆိုလို့ရှိရင်လည်းပဲဒီအစင်းတုံးပြပြီးတော့ဖမ်းတဲ့စီတာမျိုးတွေကဟိုတောက်ချက်လုတ်နေတာမျိုးတွေ့ရတယ်ဗျာ
အခုလိုမျိုးစစ်သားစုဆောင်မှုအများစုလုတ်နေတာကတော့စစ်ကောင်စီထိန်းချုပ်ထားတဲ့မြို့ပေါ်ရက်ွက်တွေမှာဖြစ်နေတာပါ
ကျွန်တော်တို့တင်ဒါကြီးဒေသမှာဆိုလို့ရှိရင်ဒီမြို့ပေါ်အဲရီယာကိုကြာတော့သူတို့ထိန်းချုပ်ထားနိုင်တယ်လို့ပြောရတဲ့နေထားမျိုးပေါ့ဗျာအဲ့လိုခြေနေမှာဆိုလို့ရှိရင်တော့ဒီမျိုးပေါ်မှာရှိတဲ့ဒီစစ်မှုထမ်းဥပဒေနဲ့ကျုံးဝင်တဲ့လူငယ်တွေဆိုလို့ရှိရင်တော်တော်လေးကြာဟိုလူချိုးကြီးကဟိုစိုးရိမ်စရာရှိတဲ့နေထိုင်မျိုးပေါ့ဗျာဥပမာထားပါတော့တချို့လူငယ်တွေဆိုလို့ရှိရင်တော်တော်များဟိုပြီးတော့ဟိုထွက်ပြေးသွားတဲ့လူငယ်တွေရှိတယ်။ဒါပေမဲ့ဒီဒေသမှာပဲရရလှုပ်တွေလှုပ်ပြီးတော့ဟိုဒီမိသားစုဟိုစောင်းဝင်းနေဖြည့်ရှင်းရတဲ့လူငယ်တွေရှိတယ်။အဲ့လိုလူငယ်တွေပြည့်ဆိုလို့ရှိရင်တော်တော်လေးခက်ခဲတဲ့နေထိုင်မျိုးပေါ့ဗျာဥပမာတကူဟိုလွတ်မြောက်မှုအတွက်ထွက်ပြေးလို့ရတယ်ဆိုပေမဲ့လည်းဟိုကျန်တဲ့မိသားစုတွေကဒီစစ်ကောင်စီရဲ့ထိထုံမှုအောက်မှာကျန်ခဲ့တယ်ဆိုတဲ့အခါကျတော့အဲ့လိုမျိုးတွေဆိုလို့ရှိရင်တော်တော်လေးစိတ်ခုမှုကြီးကြီးမားဟိုဖြစ်နေတယ်ပေါ့ဗျာဒီကျွန်တော်တို့လူငယ်တွေအတွက်ပေါ့ဗျာ
စစ်မှုရာဥပဒေကိုအသက်သွင်းခဲ့ပြီးတဲ့နောက်ပိုင်းမှာစစ်တင်တန်းအပတ်စဉ်6အထိရှိနေပြီးစစ်ကောင်စီဘက်ကလူအင်အားရောလက်နက်အင်အားပါအသာစီးရှိနေတယ်လို့တော်လိုင်းရဲဘော်တယောက်ကပြောပြပါတယ
်စစ်ကောင်စီကတော့ဒီတင်တန်းတင်တဲ့အပတ်စဉ်တွေက6ပြီးသွားပြီဆိုတော့မှစင်ရတယ်တော်တော်လေးများနေတယ်ဒီကတော့ရိုးရိုးနေတယ်ဆိုတော့ကျွန်တော်တို့ကလိုရကန်နေတာတော်တော်လေးတက်တဲ့ဒါလိုရှိတာပေါ့ဗျာဒီသူတို့ကလည်းအင်အားလည်းတားတယ်လူငါလည်းတိုက်တက်လောက်ရှိတယ်ဆိုတော့သူတို့ကကျွန်တော်တို့ကစရရတားနေတဲ့အခြေအနေမှာရှိတယ်ဒါကြောင့်ကျွန်တော်တို့ကတော့အခက်ခဲတွေ့တာပေါ့ဗျာအရင်2024ဒုစရတော့ကျွန်တော်တို့ကကိုတင်ရှင်းနေတယ်မြတ်ကိုတင်ကသူ့ကိုတင်တော့တိုက်တက်တွေ့ဖို့ကတော်တော်လေးတော့တွေ့စားနေရတာပေါ့ဗျာ
စစ်မှုရာဥပဒေကြောင့်ဖမ်းဆီးခံရမှစိုးရိမ်လို့လူငယ်တချို့လည်းနေဆက်ဘက်ကိုထွက်ပြေးသိမ်းဆောင်ခဲ့ကြပါတယ်။တချို့ကလည်းဒေသရင်းတော်လှန်ရေးအဖွဲ့တွေထဲကိုဝင်ရောက်သူတွေရှိနေပါတယ်။မြန်မာနိုင်ငံဒေသတော်တော်များများမှတိုက်ပွဲတွေရင်ဆိုင်နေရတဲ့စစ်ကောင်စီဘက်ကတော့ဥပဒေအရအကျုံးဝင်တဲ့အသက်ပြည့်ပြီးလူငယ်တွေကိုစစ်မှုထမ်းဖို့အတင်းအကျပ်ဆောင်ရွက်မှုတွေလုပ်နေတယ်လို့နေရတော်တော်များများကဒေသခံတွေက VOA ကိုပြောပြကြပါတယ်ရှင်
။တနေ့တိုင်း တနင်္သာရီတိုင်းစစ်ဘေးရှောင်တွေစစ်သားစီဆောင်ခံရတာမဆင်မြန်မှုပြပြခဲ့တာပါ။အခုတော့နိုင်ငံတကာသတင်းမှာအမေရိကန်သမ္မတကတရားမဝင်ရွှေ့ပြောင်းနေထိုင်သူတောင်းချီကိုဂွန်တာနာမိုဘေးစခန်းပို့ဖို့စီစဉ်ထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရားမဝင်ရွှေ့ပြောင်းနေထိုင်သူ3000ကိုကျူးဘားနိုင်ငံမှာရှိတဲ့ဂွန်တာနာမိုဘေးအမေရိကန်ရဲ့စခန်းကိုပို့ဖို့စီစဉ်ထားပါတယ်။ဒီဂွန်တာနာမိုအချင်းစခန်းဟာ 9/11 အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းအကြမ်းဖက်သမားလို့သံသယရှိသူတွေကိုထိန်းသိမ်းခဲ့တဲ့နေရာဖြစ်လူသိများသလိုလူအခွင့်အရေးအဖွဲ့တွေကရှုံချတဲ့နေရာလည်းဖြစ်ပါတယ်။ဒီနေရာကိုအထူးသဖြင့်ဟေတီနဲ့ကျူဘားကနေအမေရိကန်နိုင်ငံကိုဝင်ရောက်ဖို့လာသူတွေကိုစစ်ဆေးဖို့တခါတလေသုံးပါတယ်။လုံခြုံရေးအထူးတင်းကျပ်တဲ့အကျဉ်းထောင်နဲ့အခုရွှေ့ပြောင်းရောက်ရှိသူတွေစစ်ဆေးဌာနနေရာမတူပေမဲ့စောင့်ကြည့်ဝင်မှုတွေအထူးမြင့်မားလာပါတယ်။ VOA ပုံပြရုပ်သံမှာမအေးတန်နာကျော်ပြောပြပေးပါဦးခင်ဗျာ
။အမေရိကန်ပြည်အောင်စုမှာတရားမဝင်နေထိုင်သူတွေကိုနိုင်ငံကပြန်ပို့လာတဲ့အကြီးအကျယ်တိုးမြှင့်ဆောင်ရွက်မယ်လို့မဲဆွယ်ကတိပြုထားတဲ့သမ္မတဒေါ်နယ်ထရမ့်ကတရားဝင်နေထိုင်ခွင့်စာရွက်စာတမ်းမရှိရင်လည်းဖမ်းမိထားတဲ့သူတွေကိုကျူဘားနိုင်ငံမှာရှိတဲ့အမေရိကန်ရေးတဲ့စခန်းဂွာဒနာမိုဘေးကိုပို့နေတာပါ
We have 30,000 beds.
အမေရိကန်ပြည်သူတွေကိုချင်းချောက်နေတဲ့အဆိုးအဝါဆုံးရာဇဝတ်မှုကျူးလွန်တဲ့တရားမဝင်နိုင်ငံသားတွေကိုထိန်းသိမ်းဖို့ဂွာဒနာမိုမှာအိယာနေရာ3000ပြင်ထားပါတယ်။တချို့ကအတော်ကိုစိုးဝါတာတခြားနိုင်ငံတွေမှာထိန်းသိမ်းထားဖို့တောင်လွှတ်ထားလို့မရပါဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာချက်ထုတ်ပြန်တာပါဒီသမားရဲ့ကြေညာချက်ကြောင့်လူခွင့်ရေးအဖွဲ့ရရဲ့ကံွက်တန်တွေကြဲကြဲလောင်လောင်ထွက်လာစေပါလေ။ဒီလိုမျိုးဒီစခန်းတွေမှာရွှေ့ပြောင်းနေထိုင်သူတွေထိမ့်သိမ်းထားတာဒါပထမဆုံးအချိန်တော့မဟုတ်ပါဘူး။လူအများစုအတွက်တော့ဂွာဒါနာမိုစခန်းဟာ2000ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်မှုကိုအဓိကစီစဉ်ခဲ့သူဖြစ်တဲ့ဆိုတဲ့ခလီရှိတ်မိုဟာမက်အပေါင်းဝင် 9/11 တိုက်ခိုက်မှုနဲ့ပတ်သက်တဲ့မသိငါဘဝရဲ့ကျန်းဖက်သမားတွေထားတဲ့နေရာဖြစ်ပါလေ။ဝေဖန်သူတွေကတော့ဂွာဒါနာမိုဟာလူခွင့်ရေးချိုးဖောက်မှုတွေစိုးစိုးရွားရွားဖြစ်ပွားရနေရလဲဖြစ်တယ်လို့ဆိုပါတယ်ဒီမှာလူသိမ့်မသိရဲ့အချက်ကဂွာဒါနာမိုကျွန်းမှာနာမည်ဆိုးနဲ့ထင်ရှားတဲ့အကျဉ်းတောင်ဖြင့်ရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စခန်းတစ်ခုကိုလည်းအမေရိကန်ကထားရှိတာဖြစ်ပါတယ်ဒါက1990ခုနှစ်မှာဟေတီမှာကျန်းဖက်အာဏာသိမ်းလို့လူတွေထောင်ပေါင်းချီအမေရိကန်ကိုထွက်ပြေးလာကြတဲ့ကစားခဲ့တာပါသမ္မတ George H.W. Bush အဆိုအရကဂွာဒါနာမိုမှာဒုက္ခသည်စခန်းတစ်ခုစီစဉ်ပြီးတော့ဟေတီကဒုက္ခသည်တွေခလုံးကြီးလျှောက်ထားတာကိုစီစဉ်နေချိန်မှာသူတို့ကိုထားထားဖို့ဖြစ်ပါလေ။ပြည်လဲရေချောင်းကိုဖြတ်ကျော်လာပြီးတော့အမေရိကန်မှာနိုင်ငံရေးခလုံးကြီးတောင်းချင်တဲ့ကျူဘားနိုင်ငံသားတွေနဲ့တခြားသူထောင်ထောင်ချီကိုလည်းလမ်းမှာဖမ်းမိရင်ဒီစခန်းမှာယာယီနေရာချပေးခဲ့ပါလေ။1996ခုနှစ်မှာတော့ဘောကန်ဒေသပြည်ပခါးကနေထွက်ပြေးလာတဲ့ဒုက္ခသည်2000ကိုအိမ်မှာထားဖို့အမေရိကန်ကတခဏစဉ်းစားခဲ့တာပါ။အမေဂွာဒါနာမိုဘေးဒေသကမွေးရည်ဒေသနဲ့ဝေးလွန်နေဆိုပြီးတော့အစီအစဉ်ပြတ်သွားပါတယ်။မကြာသေးခင်ကဆိုရင်တော့ဘိုင်ဒန်အစိုးရကဟေတီကထပ်ပြီးတော့ရွှေ့ပြောင်းလာတဲ့သူတွေကိုစီစစ်ဖို့ဒီနေရာကိုသုံးဖို့စဉ်းစားခဲ့သေးပြီးတော့ဒီအေဂျင်စီကလည်းနောက်ဆုံးမှအကောင့်ထဲမပေါ်ပါဘူး။အကြမ်းဖက်မှုတန်တရာရှေ့ခံရတဲ့သူတွေထားတဲ့ဂွာဒါနာမိုအချင်းစခန်းလိုပဲရွှေ့ပြောင်းအခြေချခြင်းတဲ့သူတွေကိုထားတဲ့စခန်းကလည်းလူမဆန်တဲ့ဥရိမဲ့အခြေအနေမှာရှိနေတယ်လို့ပြောခံရပါတယ်။နိုင်ငံတကာဒုက္ခသည်ကုညီရေးစီမံခန့်ရဲ့အစီရင်ခံစာတွေမှာလည်းတရားဥပဒေနဲ့လှုပ်ဆောင်မှုတွေမရှိတောက်သုံးဖို့တန်ရှင်းရေးမရစေဝါမလုံလောက်တာနဲ့မင်းလောင်ပိုက်ပွင့်နေတာတွေကိုဒီတိုင်းထားပြီးနေခိုင်းတယ်လို့ဖော်ပြထားပါတယ်။အခုထိလည်းဂွန်တာနာမိုအကျဉ်းစခန်းမှာအကျဉ်းသား15ဦးဆက်လက်ပြီးတော့ချုံတောင်ထားဆဲဖြစ်ပြီးတော့ရွှေ့ပြောင်းနေထိုင်သူများလုပ်ငန်းဆောင်ရွက်ရေးစင်တာမှာတော့ဟေတီနဲ့ကျူဘားကအများစုဖြစ်တဲ့ဒုက္ခသည်အုပ်စုလေးရှိသေးတာပါ။ဒါပေမဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူ3000လောက်ကိုနေရာချထားဖို့အစိုးရတိုးချဲ့အစီအစဉ်ကအမေရိကန်လူဝင်မှုကြီးကြပ်ရေးမူဝါဒကိုတည်ထားတဲ့အပြောင်းအလဲကြီးဖြစ်သွားစေပါလိမ့်မယ်။အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးခရစ်စတီနိုဝမ်ကအသေးရောက်လာတဲ့ရွှေ့ပြောင်းဝင်ရောက်သူတွေအားလုံးအတွက်တရားစီရင်လုပ်ငန်းစဉ်ကိုလိုက်နာမယ်လို့ပြောထားပေမယ့်သူတို့ကိုအိမ်မှာထားတာဟာအရင်ကမှတ်တမ်းမှတ်ရာတွေနဲ့ရှိထားသလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေအလားတူဖြစ်လိမ့်မယ်လို့ဝေဖန်သူတွေကပြောပါရယ်။အခုထိဆိုရင်တော့ Texas ပြည်နယ်မှာရှိတဲ့လူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းကလူ185ဦးကျော်ကိုအဲ့ဒီစခန်းကိုလွှဲပြောင်းပို့ဆောင်ခဲ့ပြီးဖြစ်ပါလိမ့်ရှင
်။အမေရိကန်သမ္မတကတရားမဝင်ရွှေ့ပြောင်းနေထိုင်သူတောင်းချီကိုဂွာဒါနာမိုဘေးစခန်းကိုပို့ဖို့စီစဉ်ထားတာမှာစောင့်ကြည့်ဝေဖန်မှုမြင့်မားလာတာမအေးတန်တာကြောင့်ပြောပြခဲ့တာပါ။အခုတော့အတားအဆီးတွေကို AI ဉာဏ်ရည်တုနဲ့ကြော်ဖြတ်နိုင်တဲ့မြန်နှုတ်မြင့် drone သစ်ပေါ်လာတာပါ။အတားအဆီးတွေကိုဘေးကင်းကင်းရှောင်ရှားပြန်သန်းနိုင်တဲ့မောင်းသူမဲ့မျက်နှုံးမြင့် drone ယာဉ်တစ်စီးကိုဟောင်ကောင်ကသူတွေတီတွေကစမ်းစစ်တီထွင်လိုက်ပါတယ်။ ရိုက်တာသတင်းဆောင်ပါကိုအခြေခံပြီးအလိမ်မာပြောပြပေးပါအောင်ခင်ဗျာ
။ဟောက်ကောက်မှာအမြန်လုံးတနားရီ44မိုင်လုံးနဲ့လေတူတဲ့ပြန်တန်းသွားနိုင်တဲ့သေးငယ်တဲ့မောင်းသူမဲ့ drone ရေတစ်စင်းကိုသူ့တေတီတွေစမ်းသပ်တီထွင်လိုက်ပြီးတော့ဒီမြန်လုံးမြင့် drone ကသူ့ပြန်တန်းရမယ့်လမ်းကြောင်းကိုအတိအကျပြန်တန်းနေတာပါ။Supermaf drone ရင်ဒါမှမဟုတ်လုံစုံရင်အမခံချက်ရှိတဲ့မျက်လုံးမြင့် micro drone ကသူ့ပြန်တန်းတဲ့အခါတောအုပ်လိုမျိုးသူ့အရှိန်မှာရှိတဲ့ရှုပ်ထွေးတဲ့အတားအဆီးတွေကိုတည်တည်ကြာကြာရှောင်ရှားပြီးတော့လှိမ့်လှိမ့်ပြင်းပြင်းနဲ့ဘေးကင်းစွာပြန်တန်းပါတယ်။ Super နီးပညာရဲ့အဓိကအချက်ကတော့ drone ပြန်တန်းရမယ့်အကွာအဝေးတွေကိုတိုက်တာဖို့လေးစားအလေးထုတ်ပေးတဲ့ပုံစံသုံးထားတဲ့ပေါ်ပါတဲ့သုံးဘက်မြင် lidar အာရုံခံလေးစားထည့်သွင်းပေးထားတာပဲဖြစ်ပါတယ်။ဒီလေစာနီးပညာကခလန်လမ်းမှာရှိတဲ့အတားအဆီးတွေကိုကြိုတင်ထောက်လန်းနိုင်ပါတယ်။မပြတ်တမ်းမှုတဲ့နေရာတွေဒါမှမဟုတ်ရှုပ်ထွေးတဲ့နေရာတွေစီကို drone ပြန်တန်းတဲ့အခါဒီလိုအတားအဆီးတွေရှာဖွေပေးတာကအရေးပါတဲ့နီးပညာပဲဖြစ်ပါတယ်
။ It's trying to solve a very basic but very important problem.
ဒီ lidar အာရုံခံလေဆာနီးပညာကအရင်အခြေခံကြတဲ့အရာကိုဖြည့်ရှင်းပေးလိုက်တယ်ဆိုပေမဲ့ drone ကိုရှိန်မြင့်မြင့်နဲ့အန္တရာယ်ကင်းကင်းပြန်တန်းမှုဘယ်လိုလုပ်ရလဲဆိုတာကတကယ်အရေးကြီးတဲ့ပြဿနာလေဒီနီးပညာကမီတာ900အကွာအဝေးလောက်ကတားဆီးတွေကိုရှာဖွေသိရှိနိုင်ပြီးတော့တကယ်မတိုက်မိခင်အဝေးမှာကလေးကအတားဆီးတွေကိုရှောင်ရှားနိုင်ပါတယ
်အတားဆီးတွေကိုကြောဖြတ်နိုင်မဲ့အာယုခတ်ဆန်ဆာကရိယာရဲ့ data အချက်အလက်ကိုအခြေခံပြီးတော့ဘေးကင်းပြီးထိရောက်တဲ့ပြန်တန်းမှုလမ်းကြောင်းကို AI ရည်ရွယ်တုနီးပညာနဲ့ရေးဆွဲပေးပါတယ်ဒီလုံကန်းဆက်မှာ AI ရရင်တူကမြန်လုံးမြင့် Super Math Drone အတွက်လမ်းကြောင်းတစ်ခုကိုရေးဆွဲပေးပါတယ်။တစ်ခုကပြန်တန်းပြီးသားဘေးကင်းတဲ့လမ်းကြောင်းဖြစ်ပြီးတော့နောက်တစ်ခုကတော့အမြန်လုံးကိုမြင့်တင်ဖို့ပြန်တန်းမှုပြီးသားတည်ပြီးတဲ့လမ်းကြောင်းနဲ့မတည်သေးတဲ့လမ်းကြောင်းနှစ်မျိုးလုံးပါပါတယ်။ဒါက drone ပြန်တန်းမှုစက္ကန့်ပိုင်းဆုံးဖြတ်ချက်တွေချစေပြီးတော့အတားဆီးတွေကိုဘေးကင်းစွာဖြတ်ကျော်ပြန်တန်းနိုင်စေပါတယ်။ပုံမှန်ပြတ်တန်းနေကြနီလန်းတွေနဲ့ရှင်ရင်ပြတ်တန်းမှုလမ်းကြောင်းအမအရွေက35ဆလောက်ရော့ကျသွားပြီးတော့ပြတ်တန်းမှုအစီအစဉ်ဆွဲတဲ့အချိန်ကတော့90ရာခိုင်နှုန်းလောက်အချိန်သက်တာသွားတယ်လို့သူတေတီအဖွဲ့ကဆိုပါတယ
် This LiDAR sensor can really measure can detect the obstacles at a very far distanceSo for this LiDAR sensor, it can detect the obstacles.
AI နီးပညာကအကွာအဝေးတိုက်တာချက်တွေကိုတိုက်တာနိုင်ပြီးပြန်တန်းမှုဆိုင်ရာပတ်ဝန်းကျင်ကိုလည်းနားလည်သိရှိနိုင်တယ်လေ။သွားရမယ့်လမ်းကြောင်းနေရာကိုသူ့အလိုလိုလည်းပြန်သွားနိုင်ပါတယ်။ဒီနည်းနဲ့မြန်နှုံးမြင့် drone ပြန်တန်းမှုရဲ့စနစ်တစ်ခုလုံးကိုလူမပါဘဲအပြည့်အဝအလိုလျောက်ပြန်တန်းတာဖြစ်ပါတယ်။
လက်တွေစမ်းသပ်မှုမှာတော့ super drone တွေကအတားအဆီးတွေကိုကျွမ်းကျင်ပိုင်တိုင်းဘေးကင်းစွာရှောင်ရှားပြန်တန်းရင်းနဲ့အံ့ဩဖွယ်အလိုအလျောက်ပြန်တန်းနိုင်တဲ့စွမ်းရည်ကိုတွေ့ရပါတယ
် Obstacle avoidance is based on the geometry shape and for
အတားအဆီးတွေကိုကျော်ဖြတ်ဖို့ geometry ပုံစံကိုအခြေခံပါတယ်ဒါအလိုက်တွေလိုအတားအဆီးမျိုးတွေဆိုရင်တော့စင်ခုံမှုကကြီးမားပါတယ်ဒါပေမဲ့အာယုံခံ sensor နည်းပညာရဲ့အကျိုးကျေးဇူးတွေကြောင့်super drone ကအဲ့ဒီအတားဆီးတွေကိုထိထိရောက်ရောက်ရှောင်ရှားကျော်ဖြတ်နိုင်ပါလေ။အန္တရာယ်ကင်းပြီးတော့မြန်လဲမြန်တယ်လေ
။တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ရှာဖွေကယ်ဆယ်ရေးတွေလိုအရေးကြီးတဲ့လုပ်ငန်းတွေမှာဒီ drone တွေသုံးလို့ရတယ်လို့လည်းသူကဆိုပါတယ်။ဒီမြန်လုံးမြင့်မောင်းသူမဲ့ drone တွေရဲ့သုတေသနကိုတော့မကြသေးမီက Science Robotics Channel မှာဖော်ပြခဲ့ပါတယ်ရှင်။ကျွန်မလိမ္မာပါ။
အတားအဆီးတွေကို AI ဉာဏ်ရည်တုနဲ့ကျော်ဖြတ်နိုင်တဲ့ဉာဏ်နှုံးမြင့် drone သစ်ပေါ်လာတာကိုအလိမ်မာပြောပြခဲ့တာပါအခုလိုသတင်းပေးပို့ချက်တွေဒီမှာအပြီးမှာတော့မကြိုင်ကလာမဲ့ဒုတိယပိုင်းနိုင်ဝက်ခတ်မှာတောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစဉ်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season ကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်း Season ကို Radio နဲ့ဖမ်းယူနိုင်စင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကို9:00ကနေ 10:00 အထိ9.32 kHz 9303ညာနဲ့9383ညာ 9.51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ် ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့ဒီမီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်မင်္ဂလာညချမ်းပါတော့ရှင်များခင်ဗျာ VOA American တန်ရဲ့တောက်ကြညာပိုင်းစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့တရိုက်ပြောပြပေးနေပါတယ်အခုမကြာခင်ဒုတိယပိုင်းနိုင်ဝက်ခန့်ထုတ်လင့်ပေးမဲ့အစီအစဉ်မှာလဲတောက်ကြညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုတဆုံလင် American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတိုင်ခင်အမျိုးသမီးကဏ္ဍကိုပထမဆုံးနားဆင်ကြည့်ရှုရမှာပါမျက်မမြင်အရေးရှေ့တန်းကဆောင်ရွက်နေသူအကြောင်းကိုပြောထားပါတယ် PhD ဘွဲ့ရတဲ့အထိပညာကိုဆက်သင်ခြင်းတို့မျက်မြင်တွေနဲ့မတန်ဆွမ်းတွေဖွံ့ဖြိုးရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့အမေရိကန်ပြည်တော်စုမှာနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာဘာသာရပ်နဲ့မဟာရန်တက်နေတဲ့မယမင်းအုံမာကပြောပါတယ်အမေရိကန်ဆိုရကနိုင်ငံတကာအကူအညီတွေကိုယာယီရက်ဆိုင်လိုက်ချိန်မှာမြန်မာကျောင်းသူကျောင်းသားတွေကိုပေးတဲ့လင်ကွန်ပညာသင်ဆုလည်းရပ်သွားတာကြောင့်လက်ရှိမဟာရန်ရပ်ပြရမယ့်အခြေအနေကကြုံနေရတဲ့သူကတော့ရတဲ့နည်းနဲ့ဘွဲရတဲ့အထိစဆက်တင်နိုင်ဖို့ကြိုးစားနေပါတယ်။မျက်မမြင်ဘဝနဲ့ပညာတတ်ဖြစ်အောင်ကြိုးပမ်းခဲ့သလိုအများချို့ပြုလုပ်ငန်းတွေမှာရှေ့တန်းကပါဝင်နေတဲ့မယမင်းအုံမာကိုမခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
မဲယမင်းအုံမာကကျွန်မသိထားသလောက်ဒီမြန်မာနိုင်ငံမှာမျက်မမြင်အသင်းမှာဆိုလို့ရှိရင်လည်းဒါတစုံတရာတာဝန်ယူခဲ့ပြီးတော့မှနော်အရေးကြီးတဲ့တာဝန်တစ်ခုယူခဲ့ပြီးတော့မျက်မမြင်အတိုင်းဝိုင်းအတွက်လည်းအကျိုးပြုလုပ်ငန်းတွေကိုလုပ်ခဲ့လို့ရသေးရတယ်ကိုတိုင်းကိုတိုင်းရောဒီလိုမျိုးလုပ်ဖို့အတွက်ကိုယ်တိုင်းဘယ်လိုတွေအားထုတ်ချိုးပန်ခဲ့ရတယ်လဲဆိုတာဆလို့ပေါ့နော်အဲ့ဒါလေးကြီးလည်းနည်းနည်းပြောပြပေးစီချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့လေဟိုကျွန်မတကူမေးချင်တာကမယမင်းအုံမာကဒါမွေးကလေးကအေးမျက်စိမမြင်တာဖြစ်သွားတာလားရှင်အဲ့ဒါလေးလည်းပြောပြပါအောင
်ယမင်းကအသက်6နှစ်ကျော်မှဆေးမတည့်လို့ပေါ့နော်တောက်လိုက်တဲ့ဆေးနဲ့သွေးနဲ့မတည့်လို့ဆိုပြီးမျက်စိကွယ်ခဲ့ခြင်းဖြစ်ပါတယ်။ဒီကစစ်ဆဖာလာချင်းဖြစ်ခဲ့တာပေါ့။6နှစ်ခွဲမှမှဖြစ်တယ်။ဒါပေမဲ့မျက်စိဖြစ်တဲ့အချိန်မှာပထမတန်းတက်နေတယ်၊တန်းတက်နေတယ်အကြောင်းသူဘဝပေါ့။တန်းတက်နေတဲ့အရွယ်မှာဖြစ်ခဲ့တာပါ
။ဒါပေမဲ့မျက်မြင်ဖြစ်သွားပြီးနောက်ပိုင်းမှာလည်းစာကိုရအောင်ပွဲရတဲ့အထိသင်ခဲ့တယ်လို့လည်းသိရတယ်။ဆိုတော့အဲ့ဒီမြန်မာနိုင်ငံမှာရောဘာသာရပ်နဲ့ပွဲယူထားလဲရှင်ဒီလင်ကွန်းနဲ့အမေရိကန်ကိုမလာခင်အထိပေါ့နော်။
ပညာရေးကြောင့်ပြောမယ်ဆိုမြန်မာနိုင်ငံမှာပထမပွဲကတော့ BA English မှာတကွန် University ကနေရပါတယ်။ BA English တက်ပြီးတဲ့အချိန်မှာလည်းဒီဟို NGO တချို့ပေါ့နော်။ဟိုမြန်မာပြည်တွေကိုမတန်ဆွမ်းတော့လည်းပတ်သက်တဲ့ NGO အချို့မှာမြန်မာတို့ volunteer အနေနဲ့လုပ်ခဲ့ရတယ်ရှိတယ်။မြန်မာနိုင်ငံအများအသင်းမှာလည်းလိုပဲ volunteer အနေနဲ့လုပ်ခဲ့မျိုးရတယ်အများကြီးလုပ်ခဲ့တယ်။ဒီမင်းတို့မြန်မာနိုင်ငံအများအသင်းကတော့အသင်းသားစနစ်နဲ့သွားတာပေါ့နော်။ရှင်မင်းကိုယ်တိုင်လည်းအသင်းသားဟုတ်တယ်။တော့ individual member ဆိုတဲ့ပုံစံမျိုးနဲ့သွားတာပေါ့။အဲ့တော့အသင်းရဲ့အုပ်ချုပ်မှုရန်နေရာပေါ့ဥက္ကဋ္ဌတို့အတွင်းမှုတို့ဗဏ္ဍာရေးမှုတို့အမှုဆောင်အဖွဲ့ကတော့အသင်းသားတွေထဲမှာပြင်ပြီးရွေးချယ်ခြင်းဖြစ်တယ်ပေါ့နော်။အော်မင်းဒီအသင်းရဲ့လုပ်ငန်းဆောင်တာတွေမှာတကယ်ပဲပါဝင်ခဲ့တာမျိုးတွေရှိတယ်။အတင်းရဲ့အစည်းအဝေးတွေကိုလည်းပုံမှန်တက်ခဲ့တာမျိုးတွေရှိရဲ။အော်2019မှာယမင်းတို့ရွေးကောက်ပွဲလုပ်ကြတယ်ပေါ့နော်။ရွေးကောက်ပွဲလုပ်တဲ့အချိန်မှာယမင်းကဟိုမဲနိုင်ခဲ့တယ်ပေါ့။မဲနိုင်ပြီးတော့မှအတွင်းမှုတာဝန်ကိုရရှိခဲ့တယ်။ရရှိ2019ရဲ့နှစ်စပြီးတော့မှယမင်းစပြီးလို့ဆောင်ရတယ်။တကယ်တော့လေးနှစ်ပဲတာဝန်ယူရမှာပေါ့နော်။သို့သော်တိုင်းပြည်မှာ COVID-19 ရဲ့ရခက်မှုအခြေအနေမျိုးမျိုးကြောင့်ပေါ့ယမင်းတို့လေးနှစ်တွင်မှာရွေးကောက်ပွဲမလုပ်နိုင်ပဲနဲ့ဘယ်လိုပဲအချိန်တိုးရင်းနဲ့မှ2024ထိရောက်လာတယ်ပေါ့နော်။အဲ့တော့ယမင်းဒီတိုးရင်းမှုတာဝန်ကို2024ထိတာဝန်ယူခဲ့ရတယ်ပေါ့နော်ဒါပေမဲ့အခု2024မှာရွေးကောက်ပွဲလုပ်လိုက်တော့လေအတွင်းမှုကတော့အသစ်ဖြစ်သွားတယ်ဇနီးကဒီမှာပညာတော်တွေနဲ့လာမှလည်းဖြစ်တဲ့ခါကျတော့အတွင်းမှုတာဝန်နဲ့ဆက်ပြီးတော့ယူတိုင်းမှုအတွက်အခြေအနေမရှိခဲ့ဘူးပေါ့နော်သို့တော့ဇမင်းဒီလက်ရှိမှာတော့မြန်မာနိုင်ငံမြန်မာတင်ရဲ့အမျိုးသမီးကော်မတီမှာလည်းဥက္ကဋ္ဌတာဝန်ဆက်ယူထားတယ်ပေါ့နော်ဒါအဝေးရနေပြီးတော့မှလုပ်နိုင်တဲ့တာဝန်အတွင်းမှုလောက်တာဝန်မများဘူးဒါပေမဲ့အခုလက်ရှိလည်းအမျိုးသမီးကော်မတီမှာဥက္ကဋ္ဌအနေနဲ့ဇမင်းတာဝန်ဆက်ယူထားပါတယ်ဒါလည်း elected ရွေးချယ်ခံရတဲ့ position ပါရှင့်ဟုတ်
အင်မတန်ကိုလေးစားဂုဏ်ယူစရာအတူစရာကောင်းတဲ့အမျိုးသမီးတယောက်လို့ပြောလို့ရပါတယ်။နော်ကိုတိုင်းလည်းပညာတတ်တယောက်ဖြစ်အောင်လုပ်တဲ့အပြင်ခြံနဲ့မျက်မမြင်အတိုင်းဝိုင်းကိုလည်းနော်ဖွံ့ဖြိုးတိုးတက်လာအောင်အကျိုးပြုပြီးတော့မှသူတို့နဲ့ပတ်သက်တဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာလည်းဝင်လုပ်နေရဆိုတာဒါတကယ်ကိုပဲလေးစားစရာလည်းကောင်းပါတယ်။ ဆိုအခုလိုဆောင်ရွက်နေတဲ့ဒါကိုကိုတိုင်းဒီမြန်မာမြေအတိုင်းဝိုင်းနဲ့အမြဲတမ်းချိတ်ဆက်ဆောင်ရွက်နေတဲ့သူတယောက်ဆိုတော့လေမြန်မာနိုင်ငံမှာရှိတဲ့ဒီမြန်မာမြေအတိုင်းဝိုင်းနဲ့ပတ်သက်လို့ရောဟိုအခြေအနေတွေကဘလို့ရှိလဲရှင်သူတို့အတွက်လိုအပ်ချက်ပံ့ပိုးမှုတွေပြည်ပြည်ဝရှိရလားလိုအပ်ချက်တွေရောအဓိကခဲတွေများဘာတွေတွေ့ရလဲရှင
်ဟုတ်မြန်မာနိုင်ငံမှာရှိတာကတော့မြန်မာကျောင်းတွေကရန်ကုန်မှာရှိမယ်မန္တလေးမှာရှိမယ်ပေါ့နော်ဒါတွေကအဓိကပေါ့စကိုင်းတိုင်းမှာရှိမယ်ပေါ့အော်အဓိကနံပါတ်1ကတော့မြန်မာကလေးတိုင်းတော့ပညာသင်ခွင့်မရနိုင်သေးဘူးပေါ့နော်ဟိုမိဘတွေရဲ့သဘောထားအမြင်လွဲနေတာတွေနေဘက်ကသူတွေဆိုလဲတော်တော်ဝေးအကြောင်းကအရန်ကွေးတဲ့ခါကျတော့ကလေးတွေကိုအကြောင်းပို့နိုင်ဖို့လဲမိဘတွေကမခွဲနိုင်တဲ့ပြဿနာတွေစိတ်မချနိုင်တဲ့ပြဿနာတွေအများကြီးရှိသေးတယ်ပေါ့နော်အော်ကလေးတိုင်းကတော့ပညာသင်ခွင့်မရနိုင်ဘူးဆိုတာတော့မြန်မာနိုင်ငံမှာရှိနေတဲ့အမြင်တွေရဲ့လိုအပ်ချက်တစ်ခုပေါ့နောက်ပညာရေးမှာသင်ပြီးတဲ့နောက်ပိုင်းမှာလဲအလိုမျိုးအလုပ်ကိုင်အခွင့်အလမ်းလို့ပြောရင်ရှားတယ်ပေါ့နော်အလုပ်ကိုင်အခွင့်အလမ်းကရုံးအလုပ် white collar job လို့ခေါ်ရရုံးအလုပ်ဒီ academic နဲ့အချက်တီးပြီးတော့လောက်ရမယ်အလုပ်တွေကမျက်မြင်တွေမှာအမြဲတမ်းရှားရတယ်။ဒီလိုမျိုးမျက်မြင်အများစုကအကျောပြင်အနှိပ်ပညာနဲ့ယက်တီကြရတယ်ပေါ့နော်။အကျောပြင်အနှိပ်ကိုလည်းတော်တော်လေးတော့မျက်မြင်ကျောင်းနေမျက်မြင်အဖွဲ့အစည်းတွေကတော်တော်များများတင်ကြတယ်။မျက်မြင်အကျောပြင်အနှိပ်နဲ့လုပ်ကြတယ်။ဒါဝင်ဝေတစ်ခုလည်းကောင်းတယ်ပေါ့။ထို့သော COVID-19 ရဲ့ရိုက်ခတ်မှုအခြေအနေမှာဆိုရင်မျက်မြင်အများစုက zero income အခြေဖြစ်သွားတဲ့အနေအထားတွေအများကြီးရှိပေါ့နော်။အော်လက်ရှိမှာဆိုရင်တော့ပညာရေးကပညာရေးမှာအခုဆိုရင် grade 12 လို့ပြောလို့စနစ်အသစ်ဖြစ်လာတဲ့အခါကျမျက်မြင်တွေအတွက်နည်းနည်းတော့တော်တော်လေးတော့ခိုင်စိန်မှုတွေရှိနေတယ်။မတင်ချာဘာသာရဲ့မျိုးဆိုရင်ဒါ science physics calculator လို့သုံးပြီးတော့မှကျောင်းသားတွေကတွေ့ရတယ်ပေါ့နော်သို့တော်ရင်မင်းတို့မျိုးမြင်နေကြတာဒါ accessible မဖြစ်နေဘူးတော့ science physics calculator မသုံးနိုင်တဲ့ခါကျတော့အဲ့မှာရှိတဲ့ theory တွေကိုအလွတ်ကျက်ကျက်ပြီးတော့မှ theory တွေနဲ့အရင်အုံနောက်သုံးပြီးတော့မှလောက်ရတယ်ဆိုတဲ့အနေအထားတွေဖြစ်နေတယ်ပေါ့နော်ဒါလက်ရှိမှာဖြစ်နေတဲ့အခက်အခဲပေါ့ပညာရေးကသို့တော်ဒါတွေဒီမကြတော့တဲ့အချိန်မှာဒီဟာကိုတစ်ထည့်ဝယ်သိနိုင်တဲ့သူမျိုးဖြစ်ချင်တော့မျိုးမြင်နေတဲ့မှာလည်းဒီသင်ချာနဲ့ပတ်သက်ပြီးတော့ရင်မင်းတို့ဆိုတဲ့ဒီပညာရေးနဲ့ကြီးပြင်းလာတာမဟုတ်တော့ကြစိတ်နေတယ်ပေါ့နော်နောက်တစ်နှစ်နှစ်နှစ်လောက်ဆိုရင်တော့အခုလက်ရှိ grade 12 ကလေးတွေရင်ဆိုင်နေရတဲ့ပြဿနာလေးတွေအထောက်အလျပြေလည်လာမယ်လို့ထင်တယ်။ချုပ်ပြီးတော့မျက်မြင်တွေရဲ့အခြေအနေကိုပြန်ပြောမယ်ဆိုရင်တော့ဒါပညာရေးမှာလည်းစိန်ခေါ်မှုတချို့တော့ရှိနေတယ်။ဒီပညာမှာဖွံ့ဖြိုးတည်တဲ့အပိုင်းမျိုးတွေနောက်ကျောင်းတွေကနေရာစုံမှာမရှိနိုင်တဲ့ခါကျကျောင်းတွေလက်လှမ်းမမီနိုင်တဲ့အနေအထားမျိုးတွေနောက်ကျောင်းပြီးသွားရင်လည်းဘာလုပ်ရမလဲအလုပ်ခံအခွင့်အလမ်းဆိုတာတွေကအရင်စိန်ခေါ်မှုရှိရပေါ့နော်။အဲ့တော့အကျောပြင်အနှိမ်မှာပဲလူတွေများသွားတယ်အကျောပြင်အနှိမ်မှာလူအားတားလူထုတ်ကားတားများပြီးတော့မှဈေးကွက်နည်းလာတဲ့အခြေအနေမျိုးတွေဒါတွေကတော့မျိုးမြင်တွေမှာရှင်းဆိုင်နေရတဲ့အခြေအနေပါရှင်။
အလုတ်ကန်ခွင်းလန်းနေတော့ပူပြီးဖန်တီးပေးနိုင်ရေပိုကောင်းတာပေါ့နော်သူတို့ကဆိုတော့ကိုကိုရိုင်းရောအခုဒီကနေပြီးတော့ဒါအခုအချိန်လေးကြောင်းကြောင်းကြောင်းလင်ကွန်ပညာသင်စုကြောင်းမလို့ဘလို့ပဲအခက်ခဲရှိရှိဒီအမေရိကန်မှာကြောင်းပြီးအောင်ပညာကိုတင်သွားမယ်လို့လည်းပြောထားတယ်ဆိုတော့လေကဲပြီးသွားတဲ့အခါမှာမြန်မာနိုင်ငံကိုပြန်တဲ့အခါမှာရောကိုကိုရိုင်းရောဒီအတိုင်းဝိုင်းအတွက်ပဲပြန်ပြီးတော့အချိုးပြုတ်သွားမလားဘာတွေလုပ်ဖို့များစဉ်းစားထားပါလဲရှင်
ဟုတ်လေကိုပညာသင်စုရှောက်ခရရင်မင်းတို့ကအစီအရေးခဲ့ရတာပေါ့နော်ဟိုအကြောင်းပြီးရင်ဘာလုပ်မှာလဲပညာသင်စုရပြီးတဲ့အခါမှာဘာဘယ်လိုမျိုးအနာဂတ်မှာရည်ရွယ်ချက်ရှိလဲဆိုရှိရပေါ့အဲ့ဒီအတိုင်းပဲတုတ်သွားဖို့ရှိမှာပေါ့နော်အဲ့တော့မြန်မာနိုင်ငံပြန်ရောက်ရင်လည်းဂျမင်းစီမြင့်မြင့်တရားဖြစ်တယ်နိုတန်ဆန်းတရားဖြစ်တဲ့အတွက်ကြောင့်မတန်ဆန်းလောကမဲမြင့်လောကထဲမှာပိုရှိမယ်သို့တော့တခြားသောကလေးတွေတခြားသောပညာရေးဒီလိုမျိုးတာမန်တန်ဆန်းတဲ့သူတွေအတွက်လည်းလိုအပ်တဲ့ဘဏ်မှာရင်ပါဝင်ပြီးတော့မှတုတ်သွားဖို့ရှိမယ်ဒါကဂျမင်းရဲ့ဒီအကျိုးပြုလုပ်ငန်းလို့ပြောမှာပေါ့နော်ဒီဘွားအထူတွေအတွက်စက်ပြီးဆောင်ရွက်ခြင်းတဲ့အပိုင်းပေါ့ဂျမင်းတကူရေတခါရအတွက်ဂျမင်းတို့မိသားစုတဲ့ဂျမင်းကိုပိုင်စီဝါရေးတစ်ခုလုပ်ထားတာရှိရဲ့ကိုပိုင်စီဝါရေးနဲ့ဆက်ဆက်ပြီးတော့မှဆက်ပြီးတော့အောင်မြင်ဖို့အတွက်ဆက်ပြီးတော့စီမံသွားဖို့ရှိမယ်အချိန်တစ်ခုတစ်နှစ်နှစ်နှစ်လောက်အချိန်ယူပြီးလို့အချိန်တစ်ခုရလာပြီးဂျမင်း PhD ဆက်တက်ဖို့ရှိမယ်ပေါ့နော်ဒါရင်းလင်ကုန်ပညာသင်စုလျှောက်ထားတဲ့ဟိုကဂျမင်းရေးခဲ့တဲ့ဂျမင်းရဲ့အနာဂတ်၅နှစ်စာပလန်ပေါ့အဲ့တိုင်းပဲဂျမင်းဆက်သွားဖို့ရှိပါတယ်အဲ့တော့အခုကနှစ်နှစ်မဟုတ်ဘဲနဲ့တစ်နှစ်ပြန်ရမယ်ဆိုရင်တော့တစ်နှစ်စာကြိုပြီးတော့မှအချိန်ပိုရသွားတယ်လို့တော့အကောင်းမြင်ရင်တော့ရသွားတာပေါ့နော်ဟုတ
်ဆိုတော့အခက်ခဲတွေဘယ်လိုပဲရှိရှိကြံ့ကြံ့ခံပြီးတော့မှပညာချက်အမျိုးသမီးတယောက်ဖြစ်အောင်လဲလုပ်နိုင်ခဲ့တယ်ပြန်ပြီးတော့အကျိုးပြုနိုင်တဲ့လူသားတယောက်လည်းအခုချိန်မှာဖြစ်နေပြီဆိုတဲ့အခါကျတော့ဒါအင်မတန်လေးဂုဏ်ယူဖို့လည်းကောင်းပါတယ်ဆိုတော့တခြားပေါ့နော်ကိုလိုမြန်မမြင်တဲ့သူပဲဖြစ်ဖြစ်နားမကြားတဲ့သူပဲဖြစ်ဖြစ်ပေါ့နော်ဒီလိုအကြောင်းအမျိုးမျိုးကြောင့်တော့မတန်ဆွမ်းဖြစ်ရတဲ့ဆိုပေမဲ့လည်းမတန်ပေမဲ့ဆွမ်းတဲ့ပုံကိုယ်တွေအများကြီးရှိပါတယ်ဆိုတော့တော့ဒါမယမင်းအုံမှာလက်တွေ့ပြလိုက်တယ်လို့လည်းကျွန်မထင်ပါတယ်ဒါအမျိုးသမီးတယောက်အနေနဲ့လည်းကျွန်မကတော့အင်မတန်ကိုဂုဏ်ယူပါတယ်ဆိုတော့တခြားသောအမျိုးသမီးတွေတခြားသောကိုလိုအခြေအနေမျိုးမှာရှိတဲ့သူတွေကိုရောပေါ့နော်ဘလို့များခွန်အားဖြစ်စေမဲ့စကားတွေများပြောခြင်းမလဲရှင
်။ဒီမြင့်တကယ်ချင်းလေးဆိုရင်မြန်မာပြန်လည်းပြောတော့ပါလို့စိတ်ညစ်ဘူးလားပေါ့နော်။စိတ်ကတော့ညစ်ပါတယ်။လူကမှန်ရင်တော့စိတ်ထဲကြားတဲ့အချိန်စိတ်ညစ်တဲ့အချိန်တွေတော့အများရှိတယ်။ဒါပေမဲ့ကိုယ့်ကိုယ်ကိုသတိထားမိဖို့လိုတယ်ပေါ့နော်။စိတ်ညစ်နေရင်စိတ်ထဲကြားနေရင်ဆိုရင်ထပ်ပြီးအရှုံးခံမလားဆိုတဲ့ဟာအများနဲ့တွေ့ရပေါ့။ မျိုးစိတ်ညစ်လဲခဏလောက်ပဲစိတ်အညစ်ခံတယ်အချိန်တိုင်းတော့အဖြေတစ်ခုရှာတောင်းလုပ်တယ်ပေါ့နော်အဲ့တော့အများနဲ့လူလူပြဿနာထဲမှာပဲအများနဲ့တဝဲလဲလဲမနေတတ်တော့ဘူးတဖြည်းဖြည်းနဲ့အဖြေတစ်ခုရှာနိုင်ဖို့ပဲစဉ်းစားတယ်ပေါ့နော်အဲ့တော့အဲ့အလေးချက်လေးကစကရက်တစ်ခုကမျိုးမီးမောက်ထုတ်ပြတယ်ပေါ့ယမင်းကျေးဇူးရှင်တရားဖြစ်တယ်ယမင်းဥပလေးအများနဲ့ယမင်းပြောတယ်ထပ်ပေါက်ဆိုတာကအများနဲ့လူလူရှိလာတာမဟုတ်ဖောက်ထွက်မှဖြစ်မယ်ပေါ့နော်ထပ်ပေါက်ဆိုတာမရှိဘူးဖောက်ထွက်မှဖြစ်မယ်အဲ့စကားကလည်းယမင်းစစောကအများနဲ့လူလူကြင်ကြင်နေခဲ့တဲ့ဟာကိုဟိုစကံလုံးအတိအကျနဲ့ဖော်ပြလိုက်လို့ဖြစ်တယ်ပေါ့အဲ့ဒီမင်းဒီအပြောချင်တာကတော့မတန်ဆန်းဒီအပြောကြားအာရုံဝင်ဖြစ်ဖြစ်အမြင်အာရုံဝင်ဖြစ်ဖြစ်ကိုရင်ကမတန်ဆန်းမှုပဲဖြစ်ဖြစ်ဉာဏ်ရည်မတန်ဆန်းတာပဲဖြစ်ဖြစ်ဒါမှမဟုတ်အရာအလုံးတန်ဆန်းပြီမဲ့စိတ်ထဲမှာစိတ်တက်ကြနေတာမျိုးဘဝမှာစိန်ခေါမှုများစွာဖြစ်နေတာမျိုးပဲဖြစ်ပေါ့နော်ယူလို့အားလုံးကဟိုအဆုံးသက်ကတော့ရှိပါတယ်အဆုံးသက်ကကိုယ်ရွေးချယ်မှုတိုင်းပဲသွားတယ်ပေါ့နော်ကိုကအမြင်မတူဘူးဆိုရင်တွေးတဲ့အတွေ့အကြံမတူတော့ပေါ့နော်ကိုမြင်နေတဲ့အမြင်ကကိုယ့်ကိုယ်ကို self pity လို့ခေါ်ရရင်တနာတယ်ဆိုရယ်ပုံစံမျိုးမြင်နေတွေ့ရကိုယ့်ရဲ့အတွေ့အကြံရလက်တွေကခွာလာတယ်ပေါ့နော်အဲ့တော့အမြင်လေးတစ်ခုပြောင်းလိုက်ကြတယ်ရလက်မှာနောက်ဆုံးရလက်ကပြောင်းလာတယ်ပေါ့နော်အဲ့ဒါကြောင့်ရောက်ပိုင်းဆိုရင်တော့အခုဆိုရင်တော်တော်ကြာပြီအရင်စိတ်ကြကြရတယ်စိတ်မကောင်းဖြစ်ကြတယ်အဲ့လိုမျိုးတွေအရင်ရှိတယ်အခါကျတစိမ့်စိမ့်နဲ့တွေ့ရဟာမှဖြစ်ရတယ်ဆိုတာမျိုးတွေ့တယ်အခုတော့အတိတ်ပြီးတော့အဲ့ဟာအတွေ့လက်ထင်လက်မခံတော့ကိုယ်စိတ်လည်းမလဲအဲ့တော့ငါဘာလုပ်နိုင်လဲဒီဟာတော့ဖြစ်နေပြီနောက်တစ်ဆင့်ကဘာဆက်သွားလို့ရလဲဆိုတာဟာတွေးတတ်လာတယ်ပေါ့နော်အဲ့လိုမျိုးတွေတွေးတတ်လာတာရင်းနှီးဖွာတဲ့အရာကိုစိတ်လည်းတက်တာနဲ့လူရဲ့ဘဝရဲ့ရလက်လည်းကြောင်းလာတယ်ပေါ့နော်အဲ့တော့ဒီမျိုးလည်းအဲ့လိုမျိုးလေးကျန်တဲ့ညီကောင်မတွေနဲ့မိတ်ဆွေအားလုံးဒီလိုမျိုးလေးတွေးတာဖြစ်ဆိုတော့အရင်ကောင်းမှလို့ပဲအကျဉ်းပြုချက်ပါတယ
်ဟုတ်ကဲ့ပါလေးစားကုန်ယူပါရယ်ကျေးဇူးလေးအများကြီးတင်ပါရယ်အခုလိုမျိုးသတိကဏ္ဍမှာအချိန်ပေးပြီးတော့ပါဝင်ပေးတဲ့အတွက်ကျေးဇူးတင်ပါရယ်
မြန်မာမြေရေရှည်တန်းကဆောင်ရွက်နေသူအကြောင်းမခင်ဖြူထွေးပြပြခဲ့တာပါအခုတော့တုတ္တဆောင်လဲအမေရိကန်တစ်ခွင်မှာအမေရိကန်မှာသမ္မတလှုပ်ကြံခံရစဉ်တာဝန်ရှိခဲ့သူရဲ့ဘဝတာအကြောင်းပြောထားပါတယ်အမေရိကန်သမ္မတဂျွန် F ကနေဒီလှုပ်ကြံခံရခြင်းအနီးကလွန်ကျွန်းရေးတာဝန်ရသူသေဆုံးသွားခဲ့တာကိုကိုအောင်သူ့ရဲ့ဘဝတာအကြောင်းပြောထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့35ရာမြောက်သမ္မတဂျွန် F ကနေဒီရဲ့ Secret Service အထူးလူညွန်ရေးအဖွဲ့ဝင် Clint Hill ဟာအသက်63နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သမ္မတကနေဒီလှုပ်ကြံခံရတဲ့နေ့မှာ Hill ဟာသမ္မတရဲ့ကိုယံတော်အဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။သူမကွယ်လွန်ခင်မှာ VOA ကတွေ့ဆုံမေးမြန်းထားတဲ့အကြောင်းကိုတင်ပြပေးရမယ်။1963ခုနှစ်နိုဝင်ဘာ22ရက်နေ့က Texas ပြည်နယ် Dallas မြို့မှာသမ္မတ John F. Kennedy လှုပ်ကြံခံရခြင်းရိုက်ကူးထားတဲ့ဗီဒီယိုထဲမှာသမ္မတကိုယံတော်တဦးသမ္မတစီးနင်းနဲ့ကားစီအပြေးအလွှာသွားရောက်နေတာကိုတွေ့ရပါတယ်။သမ္မတရဲ့အထူးလူညွန်ရေးအဖွဲ့ဝင် Clint Hill ကသူ့အတွေ့အကြုံကိုခုလိုပြန်ပြောပြပါရစေ
။ I was the only one that had a chance to do it.
အကောက်ကွယ်ပေးဖို့ကျွန်တော်မှခွင့်ရရှိခဲ့တာနဲ့လုံမပေးနိုင်ခဲ့ပါဘူး။တစ်သက်လုံးဒီအတွေ့ကိုစိတ်ထဲကနေဖျောက်လို့မရတော့ပါဘူး။
DLA Plaza ကိုမော်တော်ယာဉ်တန်းနဲ့သွားနေစဉ်သမ္မတနဲ့သမ္မတဂရော Jacqueline Kennedy တို့စီးနင်းလာတဲ့ကားပေါ်မှာ Clint Hill ကိုတွေ့နိုင်ပါတယ်။အဲ့ဒီအဖြစ်အပျက်ဟာသူ့မျက်လုံးထဲအမြဲဆွဲထင်နေတယ်လို့လည်းပြောပါရစေ။
I can remember just as if it's a newsreel running out in front of me.
Canadian ရဲ့အနီးကပ်လုံခြုံရေး The Canadian Detail ဆောင်ကိုလှည့်လည်မိတ်ဆက်စဉ်2011ခုနှစ်အတွင်း Clint Hill ကို VOA ကတွေ့ဆုံမေးမြန်းခဲ့ရမှာလှုပ်ကြံမှုအဖြစ်အပျက်ဟာအမြဲ၆လန့်နေစေပဲလို့သူကပြောပါတယ်
It ate at me, it got worse and worse.
လောက်ကျန်ခါပြီးချင်းရက်တွေအတွင်း Hill ဟာသမရဂရော Jacqueline Kennedy နဲ့ကလေးတွေကိုကာကွယ်ဆောက်ရှောက်နေရပြီးတော့အလွန်အလုပ်များခဲ့တာပါ။အင်ဗီရိုကိုပြန်လည်ရောက်ရှိချိန်မှာလဲတာဝန်ထမ်းဆောင်ရင်း၆ချားပွဲအဖြစ်ပျက်ကိုစိတ်ထဲကမေ့လို့မရဖြစ်ခဲ့တာ1980အရောက်ယာရုတိုးပြီးတော့ရုံးထိုင်တာဝန်ကျချိန်မှသာအဖြစ်အပျက်တွေကိုပြန်သုံးသပ်မိတယ်လို့ဆိုပါတယ
်။ It gave me the chance to just sit and think.
ဒီစစ်တိုင်းပြီးတော့စဉ်းစားခွင့်ရခဲ့ပါတယ်။စင်စားလေးတွေ့တဲ့ပုံနဲ့ပြီးတော့စိတ်မကောင်းခြင်းကြီးစွာဖြစ်ရပါလေ။စောက်တရားမရဖြစ်ခဲ့ပါလေ
။နေ့အနှဲငယ်ကြာမှာသူ့အိမ်တောင်လဲပြုတ်ကွဲခဲ့တယ်လို့ Secret Service ကနေလဲစိတ်ထိခိုက်မှုကြောင့်ကျမ်းမာရေးအကြောင်းပြချက်နဲ့အနားယူခဲ့ပါရယ်
။ I feel guilt. I feel responsibility.
အပြစ်ရှိတယ်လို့ခံစားရပါလေ။တာဝန်မကင်းဘူးလို့လည်းခံစားရပါလေ။အဲ့ဒီနေ့တုန်းကအကာအကွယ်ပေးဖို့အခွင့်အရေးကျွန်တော်တယောက်မှသာရှိခဲ့တာပါ။
Jeffrey Engel ha Texas ပြည်နယ် Dallas မြို့က Southern Methodist တက္ကသိုလ်ကသမရဆိုင်ရာသမိုင်းပညာရှင်မှာ
Judy but there's
ဒါဝင်ယူတဲ့စိတ်ဓာတ်အပြည့်ရှိတာကြောင့် Mr. Hay က imminent စိတ်ထိခိုက်တာပါတကယ်ကတော့အခုလိုမကာကွယ်နိုင်ခဲ့တာဟာလုံခြုံရေးစနစ်ကျိုးပေါက်မှုကြောင့်ဖြစ်တာပါ
television KU ကလာကဒီလုတ်ကြံခံရတဲ့အဖြစ်ပြက်နဲ့ပတ်သက်လို့ American တွေစိတ်ထဲဆွဲထင်ကြတာပါကဘာတဝဲမှာလည်းဒီအဖြစ်ပြက်ကိုအားလုံးကမှတ်မိနေစေပါလုတ်ကြံမှုနဲ့ပတ်သက်တဲ့အတွေ့အကြုံကိုအခုလိုလူသိရှင်ကြားထုတ်ပြန်ဖို့ Hill ဟာနှစ်ပေါင်း90နီးပါးကြာအချိန်ယူခဲ့ရပါတယ်စာအုပ်အချို့ရေးသားပြီးတော့အခုလိုလှည့်လည်မိတ်ဆက်တာဟာစိတ်ခံစားမှုတက်တာစေဖို့လည်းဖြစ်ပါတယ
် being able to go outand talk to the people about
လူနဲ့လည်းထိတွေ့ပြီးတော့စာအုပ်အကြောင်းပြောရတော့စိတ်ထဲမှာခံစားရတာတွေတတ်တာစေပါတယ်။သူတို့မှလည်းသိကျင်တာတွေရှိတော့မိသားတွေကိုဖြေပေးရပါတယ
်။သမရဂျော့ဖ်ကနေဒီကိုတနက်နဲ့ပြစ်ခတ်လုပ်ကြတာလီဟာဗေးအော့စဝေါ့တယောက်တည်းဖြစ်တယ်လို့ယုံကြည်ကြောင်းလဲဟေးလ်ကပြောပါတယ်
။ There are so many different
ပြောတာတွေကတော့မျိုးစုံပါပဲ။အကုန်လုံးကထင်အမြင်ရပြောကြတာပါ။သူတို့ပြောတာတွေကိုစကားထဲတောင်ထည့်မပြောသင့်ပါဘူး
။ကယ်လီဖိုးနီးယားမှာနေတဲ့ Clint Hill ဟာဖေဖော်ဝါရီ21ရက်နေ့အသက်63နှစ်အရွယ်မှာကွယ်လွန်သွားပါတယ်ခင်ဗျာ
96.3 WHUR Happy Monday DC Vale of Virginia listen I am making plans for you for this you know I'm already talking about the summertime
WHUR Radio အစီအစဉ်ကိုလူမဲရီရဲ့တမိုင်းဝင် Howard Tech တို့ကနေထုတ်လွှင့်လာတာနှစ်ပေါင်း90ကျော်ရှိပါပြီတက်ကတူကထူထောင်ထားတဲ့ရေဒီယိုအစီအစဉ်ကနေဂီတသတင်းတွေလဲထုတ်လွှင့်ပေးနေတာပါပညာရေးအခွင့်အလမ်းအတွက်လဲဖန်တီးပေးထားပါတယ်မလဟာလူမဲတွေကိုဂုဏ်ပြုတဲ့သမိုင်းဝင်လဖြစ်တာကြောင့် WHUR ရေဒီယိုအတလွင့်ဌာနအကြောင်းတင်ပြပေးပါမယ် WHUR 96.3 FM ရေဒီယိုအစီအစဉ်ကို1982ခုနှစ်ကတည်းကသမိုင်းဝင်လူမဲတက်ကတူဟာဝတ်ကနေစတင်ခဲ့တာပါWashington DC မြို့တော်တဝိုက်အတန်လွှင့်ရမှာအထူးသဖြင့် Jazz Guitar နဲ့လူမဲ American တွေအကြောင်းဦးစားပေးတင်ဆက်ပါရယ်ဖြောပြေးနဲ့ပညာပေးအစီအစဉ်တွေကိုအသွင်တစ်မျိုးနဲ့ Howard Tech တို့ဝင်းလေက WHUR တန်လွှင့်ရုံကနေထုတ်လွှင့်ပေးပါရယ် Sunny and the City လို့သိကြတဲ့နေ့လယ်ပိုင်းအစီအစဉ်ကိုတော့လူကြိုက်များပါရယ်
This is such a great part about being here at WHUR 96.3.
WHUR 96.3 မှာအလုပ်လုပ်ရတာပြောပါရည်။အချိန်ကြီးလွှင့်နေရမလား R&B Hip Hop အရာတွေလည်းလွှင့်နေလေ။အလုပ်လုပ်ရင်းနဲ့တချင်းတွေလည်းနားထောင်နေရတာအဲ့ဒီတပူကောင်းတာမရှိပါဘူး
။ Such a good listening experience for if you're at work.
အမေရိကကို Bosnia ဒုက္ခသည်အဖြစ်ရောက်လာတဲ့ Sunny and the City ဟာသူ့မူပိုင်အစီအစဉ်ရဲ့နာမည်ကသာသုံးဆွဲစေလိုတာပါ။သူအမေရိကကိုရောက်လာစဉ်မှာအသက်12နှစ်အရွယ်ဖြစ်ပြီးတော့အင်္ဂလိပ်လိုစပြီးသင်ကြားပါတယ်အထက်တန်းပြီးတော့ရေဒီယိုထုတ်လို့ရေးအစီအစဉ်ကိုသူကရွေးချယ်ခဲ့တာပါ
It just felt so alive
ရေဒီယိုအစီအစဉ်လွှင့်မှုပြင်ဆင်ရတာအမတန်ကြိုက်ပါတယ်ရှင်ဒီလောက်ကိုလောက်ကိုလုံးမဖြစ်မယ်ဆိုပြီးတော့ဆုံးဖြတ်မိတာပ
ါ Goody things I was like oh my god I have to be here
Studio နဲ့အလုပ်လုပ်ရင်းပညာလဲတင်ပေးနေတာပါHoward Tech တို့မှာအတန်လွင့်ဘာသာရပ်ယူထားသူတွေလက်တွေ့လာတင် जा ကြပါတယ်ပညာသင်နှင့်အလိုက်အလဲကျရောက်လာကြတာဝါ WHUR Radio ဟာ Tech တို့ College ပိုင်းစီးပွားရေးလုပ်ငန်းတစ်ခုဖြစ်ပြီးတော့အကျိုးအမြတ်ရယူတဲ့ဌာနဖြစ်ပြီး Washington DC တဝိုက်ထုတ်လွှင့်ပေးနေတာဝါအထူးသဖြင့်တော့သချင်းတွေထုတ်လွှင့်ပေးပါတယ် El Pain ဟာ WHUR ရဲ့အကြီးတန်း Director တူဖြစ်ပါတယ
် Gogo Music
ကိုကိုဂီတာနဲ့တခြားချင်းတွေနောက်ဒေသခံ DJ သမားတွေကသတင်းပတ်ကုံရက်တွေမှာဖြောပြပါတယ်ကျွန်တော်တင်ဆက်တာတွေကတခြားဟာတွေနဲ့မတူပါဘူးဝါရှင်တန်မှာနေပြီးတော့ဝါရှင်တန်မှာလို့စဉ်းစားလုတ်ကင်ကြသူတွေလို့ကိုယ်ပါသာလဲခေါ်ကြပါ
တယ်
မြန်မာအခြေအနေနဲ့ပတ်သက်တဲ့ထူးခြားသတင်းတွေ The Daily Drum လို့သုံးသက်ချက်အစီအစဉ်တွေလည်းထုတ်လွှင့်ပေးပါတယ် White House Wednesday အစီအစဉ်လည်းရှိပါတယ်
Where I have a really great correspondent.
Amy Rossaya တရင်တော့ကလည်းဒီအဆီဇင်အတွက်စကားလာပြောပြပါတယ်။သူ့နာမည်က Ebony McMorris ပါ။အထူးသဖြင့်ခုလိုကာလမှာနိုင်ငံရေးအကြောင်းတွေဖြင့်တခြားအကြောင်းအရာတွေမျိုးစုံပြောပြပါတ
ယ်။ WHUR အတန်လွင့်ဌာနစတင်ကလေးကလူမဲတွေရဲ့တမိုင်းနဲ့ယဉ်ကျေးမှုသချင်းဂီတာသတင်းမျိုးစုံတင်ဆက်လာတာဖြစ်ပြီးတော့ပညာရပိုင်းအနေနဲ့လည်းလက်တွေ့တင်ကြားပေးနေပါတယ်ခင်ဗျာ။
အမေရိကမှာသမရကနေဒီလှုပ်ကြံခံရစဉ်တာဝန်ရှိခဲ့သူရဲ့ဘဝတာအကြောင်းပါဝင်ကိုကိုအောင်သုဒ္ဓဆောင်နဲ့အမေရိကန်တခွင်မှာပြောပြခဲ့တာပါအခုတော့သိပ္ပံနဲ့နေပညာကဏ္ဍပါဝင်ရိုးစိုးဝတ်ဝံမှုင်းနဲ့ ထာဝရဓာတုပစ္စည်း PFAS အကြောင်းကိုပြောထားပါတယ်။အာတိတ်ဒေတာလိုအပူချိန်၃ညအောက်ရှိတဲ့အေးလွန်ကဲတဲ့ဝင်းကျင်ကိုဝင်းယိုးစွန်းဝက်ဝံပိုလာဘေးရီဘာကြောင့်ခံနေရှိတယ်ဆိုတာကိုအိုင်ယာလန်ကသုတေသနပညာရှင်တွေကတွေ့ရှိလိုက်ပါပြီ။ဒီတွေ့ရှိချက်ကနေတဘာဝ PFAS ကိုခေါ်တဲ့မပြောက်ပြဲတဲ့ထာဝရဓာတုပစ္စည်းထုတ်လုပ်ဖို့ပါမျှော်လင့်လာကြတာပါ။ Writer သတင်းတပုတ်ပေါ်အခြေခံပြီးဒေါက်ခင်မျိုးသက်ပြောပြပေးပါအောင်ခင်ဗျာ။
ထောက်ချတော့လာမယ်ရေခဲနေတာကြောင့်ခက်ခဲလေးရှိပါတယ်ဒါပေမဲ့ဝင်ရိုးစွန်းဝက်ဝံတွေကတော့ထူးခြားနေတာဖြစ်ပြီးနိုင်ငံတကာသိပ္ပံပညာရှင်တွေပါတဲ့အဖွဲ့တစ်ဖွဲ့ရဲ့လေ့လာဆန်းစစ်ချက်တွေအရသူတို့ကိုယ်ပေါ်မှာရှိတဲ့ထူသေးတဲ့အမွှေးတွေမှာရေမခဲစေတဲ့ထူးခြားတဲ့ဂုဏ်သတ္တိရှိတာတွေ့ခဲ့ပါတယ်ဒီတွေ့ရှိချက်ကအာတိတ်ဒေသလိုအေးလွန်တဲ့နေရာမျိုးကိုဒီဝက်ဝံမျိုးစိတ်တွေဘာကြောင့်ခန္ဓာရင်ရှိနေကြတယ်ဆိုတာအဖြေရှာနိုင်ခဲ့ကြတာပါဒါအပြင်ဒီဝင်ရုံးဆုံးဝက်ဝံတွေမှာတွေ့ရတဲ့ရေခဲမတင်တဲ့ထူးခြားတဲ့ဂုံတက်တိရှိတဲ့ဓာတုပစ္စည်းတွေကိုတဘာဝအစီလွှာပါလေးတစ်ခုဖြစ်နေထိထိရောက်ရောက်သုံးနိုင်တာကိုပါတွေ့လာတာကြောင့်သူ့ကိုဆက်မှုလုပ်ငန်းမှာရေမခဲစေတဲ့ပစ္စည်းဖြစ်နေအသုံးချဖို့ပါဖြစ်နိုင်ခြေရှိနေတာပါသိပ္ပံပညာရှင်တဦးဖြစ်တဲ့ Dublin Trinity College ဓာတုဗေဒအကြောင်းနဲ့ Ireland သုတေသနစင်တာကပါရဂူကျောင်းသား Julian Carolin ကတော့ဒီဝက်ဝံတွေနှင်းတော်တဲ့နေပေမဲ့သူတို့ကမှရေခဲမတင်မဲဖြစ်နေတာဟာသိပ္ပံကိုထူးဆန်းနေတာကြောင့်စူးစမ်းကျင်လာတယ်လို့ပြောပါတယ
် This is amazing property they seem to have. They roll around, snow, they slide down hills in sub-zero conditions, but
သူတို့စီမှာအောစရာဂုံတက်တိတလူရှိနေတယ်လို့ပဲ။စင်တော်ထဲမှာဂျွန်းထိုးနေတယ်တလူ။၃ဒီဂရီအောက်ရောက်အောင်အေးတဲ့နေရာမှာတောင်ဆောင်တွေကနေရှော့ဆင်းနေတယ်။ဒါပေမဲ့သူတို့ကောင်ရေခဲတွေတင်းမနေပါဘူး။အာဒိတ္တကိုကျွန်တော်လူမျိုးလူတွေတွားရင်သပင်တွေ၊မြခုံးမွေးတွေ၊မိုးစိတ်ထားတဲ့သူဆိုရင်မိုးစိတ်မွေးတွေမှာနင့်တွေဖုံးပြီးတော့ရေတွေခဲနေတတ်ပါလေ။ဒါကြောင့်လဲဒီစူးစမ်းရေးကိုစလုပ်ဖို့စိတ်ဝင်စားလာတော့
။သုတေသနပညာရှင်တွေဟာဝင်းယွန်းဆွန်ကဝဝရန်6កောင်ရဲ့គូကအမွှေးတွေကိုနမူနာယူပြီးသူတို့ရဲ့ထူထဲတဲ့အမွှေးတွေပေါ်မှာတဘာဝအထောက်ဖုံးနေတဲ့အစီလွှာမှာပါတဲ့ဓာတုပစ္စည်းတွေကိုအဓိကထားလေ့လာခဲ့ကြပါတယ်။သူတို့ရဲ့တွေ့ရှိချက်ကို Science Advances စာဆောင်မှာတင်ပြခဲ့တာပါ။ဒီဝဝရဲ့គូပေါ်ကအမွှေးတွေကိုဖုံးနေတဲ့အစီလွှာမှာ Cholesterol, Triglycerides နဲ့ Fatty Acid တွေပါဝင်နေပြီးသူကရေခဲမှာကပ်မနေအောင်တိတိတသာလှုပ်ပေးနိုင်တာကိုတွေ့ရပါတယ်။ဒီအစီရွာကိုဖယ်ရှားလိုက်တဲ့အခါဒီဝက်ဝံမှွေးတွေဟာလူရဲ့သပင်မှွေးတွေလိုပဲရေခဲတွေလောလောကူကူကပ်နိုင်တာတွေ့ရပါတယ်။ရေခဲတွေသူတို့အမွှေးမှာကပ်မနေအောင်ဒီအမွှေးတွေကအစီတွေကအရိကလှုပ်ဆောင်ပေးတာတွေ့ရတယ်လို့လဲကာရိုလန်ကပြောပါတယ
်။ So the key is in these hair oils there are components then but stop I stick them to them.And then through
ကကြကတော့ဝက်ဝံမွေးအစီမှာပါတဲ့ပစ္စည်းတွေကရေခဲတွေကပ်မနေအောင်လှုပ်ပေးတာပါသူတို့ရဲ့အမွှေးမှာရှိတဲ့အစီကိုခွဲထုတ်ပြီးတော့စစ်ဆေးဆန်းတက်ရပါတယ်ဘာလို့လဲဆိုတော့အဲ့ဒီမှာပါနေတဲ့ဓာတ်ပစ္စည်းတွေကတိတ်ကိုရှုပ်ထွေးလို့ပါအဲ့ဒီမှာပါတဲ့ဓာတ်ပစ္စည်းတချို့ကတိတ်စိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒါတွေနဲ့ရေခဲနဲ့ဘယ်လိုတက်ရောက်မှုရှိသလဲဆိုတာစမ်းကြည့်တော့သူတို့ကပ်မနေအောင်လှုပ်နိုင်တာတွေ့ရပါတယ်ရေခဲမကပ်အောင်သူတို့ကလှုပ်ပေးနေတာပ
ါဒီတွေ့ရှိချက်ကနေရေမခဲစေတဲ့သဘာဝပစ္စည်းတစ်မျိုးတီထွင်ဖန်တီးဖို့သူတေသနာပညာရှင်တွေစဉ်းစားလာကြပါတယ်။ဝဝမှွေးမှရှိတဲ့ဒီအစီဟာအခုလိုရေမခဲစေတဲ့အကျိုးကျေးဇူးပေးရုံမကပါဘူး။ဒီဝဝကြီးတွေတားကောင်ရှာတဲ့အမဲလိုက်တဲ့နေရာမှာအတန်လုံလုံနဲ့ချောင်းနိုင်တဲ့အပြင်သူတို့သွားလာရင်မှလလကူကူရှော်ပြီးသွားနိုင်တာကြောင့်စွန့်ရင်လဲတိတ်တုံးစရာမလိုတော့ဘူးလို့ပြောပါတယ
်။ Polar bears as you can see in the infrared image they
ဝင်ရုံးဆုံးဝက်ဝံကိုအနီးအောက်ရောင်ကြီးအောက်မှာကြည့်ရင်သူတို့မှာတကယ်ထိရောက်တဲ့အပူကပစ္စည်းရှိနေတာတွေ့ရပါမယ်သူတို့မှာအစီရွေရှိတယ်ထူထဲတဲ့အမွှေးတွေလည်းရှိပါတယ်အမွှေးကတကယ်ထူပါတယ်သူတို့ကိုယ်ကအလေးချိန်များနေတော့သူတို့လှုပ်ရှားရတာခက်ပါတယ်တကယ်လို့သူတို့ကိုယ်မှာရေခဲတွေကပ်နေမယ်ဆိုရင်လည်းရေခဲနဲ့ညက်နေတာမျိုးဒါမှမဟုတ်ဖြံကိုလိုက်ဖမ်းတဲ့အခါမျိုးမှာသိပ်ကိုခက်ပါမယ်နောက်ပြီးတော့သူတို့အမဲလိုက်မယ်ဆိုရင်လည်းပြဿနာရှိပါမယ်ဒီကလေးနဲ့ကပ်နေမှဆိုရင်သူတို့လှုပ်ရှားတိုင်းအတန်ကထွက်နေမှာပါ။ဒါကောင်ကိုချောင်းလို့ရမှာမဟုတ်ပါဘူး။ဒါကြောင့်ရေခဲတွေကပ်မနေဘူးကတိတ်ကိုအရေးကြီးပါတယ်။ဒီစရာပြောရရင်ဒီကောင်တွေကတောင်ဆောင်တွေမှာဆိုရင်ရှော့ဆင်းပြီးတော့ခီးတွင်အောင်သွားတတ်ပါလေ။ဘာလို့လဲဆိုတော့သူတို့ကတိတ်မပြေးနိုင်ကြဘူးလေ။ဘာနဲ့တူလဲဆိုတော့စနိုးဂီယာအပြည့်ထိုးပြီးတော့ပြေးတယ်လို့ပါပဲ။သ တို့ကတောင်ဆောင်တွေမှာနင်းလျှောစီးသလိုသွားလေရှိပါတယ်။တို့ကရေခဲပြင်ပေါ်မှာအတံမထွက်ဘဲနဲ့ငင်းငင်းတသားလေးသွားနေတာမျိုးတပန်းတာနေပါတယ
်။ဝဝမွှေးမှာရှိတဲ့ရေမခဲစီတဲ့အစီလွှာကိုဆန်းဆက်လေ့လာမှုကနေရေမခဲစီတဲ့သဘောဝပစ္စည်းတစ်မျိုးတီထွင်ဖန်တီးဖို့အတွက်သူတေသနာအကျယ်ကျယ်ပြန့်ပြန့်လှုပ်လာသလိုရေခဲလောက်အောင်တစ်ကိုအေးတဲ့နေရာမှာရေမခဲအောင်လှုပ်ပေးနိုင်မဲ့တုတ်ဆေးလိုအလွှာပါးလေးတစ်မျိုးတီထွင်နိုင်မဲ့ဆိုတာကိုပါသိလာကြပါတယ်။လူတွေအတွက်အသုံးတဲ့အန္တရာယ်ကြီးတဲ့ fluorine နဲ့ carbon တွေပါတဲ့ PFAS fluorinated compound နေရာမှာဒီဝင်ရိုးစွန်းဝက်ဝံတွေရဲ့အမွှေးကသဘာဝအဆီကိုအစားထုတ်ဖို့အတွက်မျှော်လင့်တယ်လို့သိပ္ပံပညာရှင် Carolyn ကပြောပါတယ
် Yeah that's the hope is PFAS fluorinated compounds they are really effective stopping ice sticking to them they're effective in so many parts of our life but they are
ဟုတ်ပါတယ်ဒါကမျှော်လင့်ချက်ပါfluorinated ဓာတ်ပေါင်းတွေဖြစ်တဲ့ PFAS ကရေခဲမကပ်အောင်တကယ်ထိထိရောက်ရောက်လှုပ်ပေးနိုင်ပါတယ်။အဲ့ဒီဓာတ်ပေါင်းကကျွန်တော်တို့လူနေမှုဘဝမှာအတော်နေရာယူပေမဲ့အတော်လည်းအန္တရာယ်ရှိတာမလို့သိကိုဆိုးပါ။ဒါကိုထာဝရဓာတုပစ္စည်း forever chemicals လို့ခေါ်ကြတာကလည်းအကြောင်းရှိပါတယ်။သူတို့ကသဘောဝင်းကျင်မှာပျောက်မသွားဘဲအကြာကြီးနေနိုင်လို့ပါ။အဲ့တော့သူတို့ကိုအစားထိုးဖို့လုပ်မယ်ဆိုတာအကြံကောင်းပါ။တကယ်လို့ဒီဝက်ဝံမွေးစီလိုမျိုးနဲ့အစားထိုးနိုင်မယ်ဆိုရင်တော့ဒါကသဘာဝပစ္စည်းဖြစ်တဲ့အတွက်အန္တရာယ်ရှိတဲ့ထာဝရဓာတုပစ္စည်းပြဿနာကိုဖြေရှင်းဖို့တိတ်ကောင်းတဲ့နည်းပါ
။ PFAS အုပ်စုမှာပါတဲ့ဓာတုပစ္စည်းတွေဟာအပူဒဏ်၊ရေဒဏ်၊ဆီဒဏ်တွေကိုကောင်းကောင်းခံနိုင်ရင်ရှိပြီးသူတို့ကိုမကတ်တဲ့အိုတွေ၊အဝတ်အစားတွေ၊တုပ်ဆေးတွေ၊မီးသတ်ဆေးဘူးတွေအပြင်လူသုံးပစ္စည်းတွေ၊တန့်ရှင်းရေးပစ္စည်းတွေအပါအဝင်နေရာအတော်များများမှာတုံးနေကြတာပါ။ဒီလူကဖန်တီးထားတဲ့ဓာတုဒရပ်ပေါင်း PFAS PFAS ဟာအလွယ်တကူခြေပြက်ပြက်ွယ်မသွားနိုင်တဲ့ဓာတုဓာတ်ပေါင်း forever chemicals ဖြစ်တဲ့အတွက်သူတို့နေရာမှာဒီသဘာဝဇီဝပစ္စည်းဖြစ်တဲ့ဝက်ဝံမွှေးစီကိုပြောင်းလဲအစားထိုးနိုင်ဖို့သိပ္ပံပညာရှင်တွေစူးစမ်းနေတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံရဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဝင်ရိုးစိုးဝက်ဝံမွှေးနဲ့ထာဝရဓာတုပစ္စည်း PFAS ကြောင့်တောက်ခင်မျိုးသက်ပြောပြခဲ့တာပါအခုတော့ VOA American တိုင်းရဲ့တောက်ကြညာအစည်းအဝေးဆက်မသက်ခင်သတင်းအချင်းချက်ကိုကိုစောဝင်လှိုင်ပြောပြပေးပါအောင်ခင
်ရုရှားရဲ့ကျူးကျော်စစ်ကိုခုခံတိုက်ခိုက်ရေးမှာအမေရိကန်ရဲ့အကူအညီတွေပြန်ရနိုင်ဖို့မျှော်လင့်ချက်နဲ့ယူကရိန်းသမ္မတVolodymyr Zelensky ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့ဖေဖော်ဝါရီ28ရက်နေ့အင်ဂျီရောမှာတွေ့ဆုံပြီးယူကရိန်းကမြေရှားတပ်ထုတူးဖော်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ရှိပါတယ်။နိုင်ငံဖြတ်ကျော်ရာဇဝမှုတပ်ဖြည့်ရေးအစီအစဉ်ရဲ့ဒေသဒေသအဖြစ်နဲ့ထိုင်းမြန်မာနယ်စပ်ထိန်းသိမ်းထားတဲ့ထောင်ထဲချီတဲ့ online ငွေလင်ကိုင်းကဝန်ထမ်းတွေကိုနေရပြန်ဖို့ပေးဖို့မြန်မာတရုတ်နဲ့တရုတ်တို့နဲ့သဘောတူလက်တဲ့အကြောင်းထိုင်းတာဝန်ရှိသူတွေကပြောပါတယ်။နယ်စပ်မှာရှိနေတဲ့တရုတ်နိုင်ငံသား9000ကိုတနေ့ကို1000လုံးနဲ့ရှေ့သတင်းဘက်ကစပြီးပြန်ပို့ပေးမယ်လို့ထိုင်းနိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့မြန်မာစစ်တပ်အကြမ်းနှစ်ဖေဖော်ဝါရီလ28ရက်နေ့မနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံတွေထိုင်းနယ်စပ်ကိုထွက်ပြေးလာကြတဲ့အတွက်ထိုင်းလေတပ်က F-16 တိုက်လေယာဉ်နှစ်စီးနဲ့နယ်စပ်ကိုခင်းလဲဖို့ဆီလွတ်ခဲ့ပါတယ်။KNL နဲ့မြန်မာစစ်တပ်ကြားအပြန်အလှန်ဒရုန်းယာဉ်တွေနဲ့ပုံကျဲခဲ့ပြီးတိုက်ခိုက်ခဲ့ကြပြီးတဲ့နောက်တိုက်ခိုက်ခဲ့ကြတဲ့အကြောင်းဒါ Nation သတင်းစာမှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ကင်းပြင်းတဲ့အတွင်းစစ်ကောင်စီခလာရ31 Bluetooth စစ်ကမ်းကို KNL ကင်းလွတ်မြောက်ရေးတပ်မတော်နဲ့ပူးပေါင်းတပ်ဖွဲ့တွေကဒရုန်းယာဉ်တွေသုံးပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ဒေသခံသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးသတိရှိကြဖို့ဘန်ကောက်မြို့မှာရှိတဲ့အမေရိကန်တန်ရုံးကသတိပေးချက်ဒီကနေ့ဖေဖော်ဝါရီ28ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ထိုင်းနိုင်ငံကိုထွက်ပြေးလာကြတဲ့ဝီဂါ55ယောက်ကိုတရုတ်လက်ကိုထိုင်းအစိုးရကလွှဲပြောင်းပေးပြီးတဲ့နောက်မှာအမေရိကန်တန်ရုံးကအခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါကိုစောဝင်လိုက်ရင်အခုလိုသတင်းအချင်းချုပ်အပီမှာတော့ဒီညတောက်ကြညတဲ့ VOA စီစဉ်နေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Justin Thwaite ဆိုဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များလည်းကမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has